Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်ပေးနေပါတယ်။ဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်လို့ VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်နေပါတယ်။ကျွန်တော်တမောင်သတ်ပါ
။ဆီးရီးယားနိုင်ငံတဲ့အစ္စရေးရဲ့တနင်္လာနေ့ညပြစ်ခတ်တိုက်ခိုက်မှုကြောင့်သေဆုံးသူ18ဦးထိတိုးလာတယ်ဆိုပြီးတော့ဆီးရီးယားဘက်ကပြောပါတယ်။ရုရှားကိုပက်ထိန်တက်ဒုံးတွေထောက်ပံ့နေဆိုတဲ့သတင်းဆိုရင်ခုကြောင့်အီရန်ကောင်စစ်ဝင်ကိုယူကရိန်းနိုင်ငံရဲ့ဌာနကစင့်ခေါ်တွေ့ခဲ့ပါတယ်။တောင်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်လိုအပ်မှုရှိလာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးသစ်ကသုံးသပ်နေရလို့ဆိုပါတယ်
။အဲဒါလို့သတင်းတွေပြီမှာတော့မထိုးကြီးမြင်းညာနယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုထိုင်းကရွှေပြောင်းကလေးငယ်တွေရဲ့ပညာရေးသတင်းဆောင်ပါတွေကိုကြားကြရပါမယ်။ဒါ့အပြင်အမေရိကန်တံပရရွေးကောက်ပွဲနဲ့ယူကရိန်းချင်းနေဂျာမနီမှာလက်ရဆုံးပါတီအားကောင်းလာတဲ့အခါယူကရိန်းဒုက္ခသည်တွေရဲ့ကမ်းခြေမှာအစ်ရွေးကိုလက်နဲ့ထောက်ပံ့ရဆိုင်လိုက်တဲ့ဗြိတိန်ရဲ့ဆုံးဖြတ်ချက်အကြောင်းတွေကိုလည်းကြီးရှုနားဆင်ရမှာပါအပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားရပါမယ်အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ်
ဆီးရီးယားနိုင်ငံနဲ့အစ္စရေးရဲ့တနင်္ဂနွေနေ့ညကပြစ်ခတ်တိုက်ခတ်မှုကြောင့်သေဆုံးသူ18ဦးထိတိုးလာပြီးတရားရသူဒါဇင်နဲ့ချီရှိတယ်လို့ဆီးရီးယားကျန်းမာရေးဌာနကတနင်္လာနေ့မှာပြောပါရယ်။တာဟာကာဇာစစ်ပွဲစတင်ခဲ့တဲ့နောက်ပိုင်းလူသေဆုံးမှုအများဆုံးတိုက်ခတ်မှုလည်းဖြစ်ပါရယ်။အစ္စရေးတို့ပြစ်မှတ်ထားခဲ့တဲ့နေရာတွေထဲမှာလက်နက်တွေတီထွင်ထုတ်လို့ရေးသုတေသနဌာနတစ်ခုလည်းပါဝင်တယ်လို့စစ်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါရယ်။ဆီးရီးယားကတော့အရသားတွေရဲ့နေရာတွေလည်းပြစ်မှတ်ထားခြင်းခံခဲ့ရတယ်လို့ဆိုပါရယ်။အီရန်နဲ့လေဘနွန်နိုင်ငံထဲကဟစ်ဘိုလာလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်နေကြတဲ့ဆီးရီးယားနိုင်ငံထဲကတရားရီကိုအစ္စရေးကပုံမှန်ပြစ်မှတ်ထားတိုက်ခိုက်နေတာပါဟစ်ဘိုလာလက်နက်ကိုင်တို့ဟာအစ္စရေးနဲ့စစ်ဖြစ်နေတဲ့ဟာမတ်စ်တွေရဲ့မဟာမိတ်လည်းဖြစ်ပါတယ်ဂါဇာမှာဟာမတ်စ်တို့နဲ့ဆက်သလက်ကြာစစ်ဖြစ်နေတဲ့အစ္စရေးတပ်နဲ့ဟစ်ဘိုလာလက်နက်ကိုင်တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေပေါ်ပေါက်လာပြီးတဲ့နောက်ဆီးရီးယားနိုင်ငံတွေကိုအစ္စရေးကခက်စစိတ်ပြစ်ခတ်တိုက်ခိုက်လာတာပါဒါပေမဲ့လည်းတနင်္ဂနွေနေ့ညကအစ္စရေးရဲ့တိုက်ခိုက်မှုအင်အားနဲ့လူသေဆုံးရတဲ့အရေးအတွက်ကတော့ပုံမှန်မဟုတ်ပါဘူးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစ္စရေးသစ်တပ်ဖက်ကတော့မတ်ချက်စကားတွေချက်ချင်းထွက်မလာသေးပါဘူးရုရှားနိုင်ငံအတွက်ပဲ့ထိန်ဒုံးလက်နက်တွေထောက်ပံ့နေတဲ့ဆိုတဲ့သတင်းအပေါ်စိုးရိမ်ချက်ကြောင့်အီရန်ကောင်စစ်ဝန်ဆာဟီရာအမာဇီကာကိုစင့်ခေါ်ခဲ့တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်ရုရှားကိုဒုံးကျည်တွေပစ်ပို့ခဲ့တဲ့ဆိုတဲ့အတည်ပြုချက်ကြောင့်နိုင်ငံဆက်ဆံရေးအပေါ်ကြီးမားတဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့ကောင်စစ်ဝန်ကိုပြင်းပြင်းထန်ထန်သတိပေးခဲ့တယ်လို့လည်းဝန်ကြီးဌာနရဲ့ Telegram လို့မှဆက်မနာမှာဖော်ပြထားပါတယ်။မကြာခင်တုန်းကပဲယူကရိန်းကိုတက်ခိုက်တဲ့နေရာမှာသုံးဖို့ရုရှားအတွက်အီရန်ကဒုံးလက်နက်တွေပေးပို့ခဲ့တဲ့ဆိုတဲ့အတီမပြုတ်နိုင်တဲ့အနောက်နိုင်ငံတွေရဲ့သတင်းတွေကြောင့်ဆိုရင်ဒီကြောင်းAmerican သမ္မတအင်ဂျီရောက VOA ကိုပြီးခဲ့တဲ့တစ်ပတ်ကပြောဆိုထားတာပါ။အီရန်ကပဲ့ထိန်တဲ့မီဇိုင်းဒုံးတွေရုရှားနိုင်ငံစီပေးပို့ခဲ့တဲ့ဆိုတော့နာမည်မဖော်လို့တဲ့ American နဲ့ Europe အရာရှိတွေကိုကိုးကားပြီးတော့ The Wall Street Journal ကလည်းတောက်ချာနေမှာဖော်ပြခဲ့တာပါ။ဒါဟာအနောက်ဆန့်ကျင်ရေးအီရန်နဲ့ရုရှားမဟာမိတ်နိုင်ငံကြားပထမဆုံးစီရေးပူးပေါင်းဆောင်မှုဖြစ်တယ်လို့လည်းဖော်ပြပါရယ်။ဒီသတင်းနဲ့ပတ်သက်လို့ရုရှားအစိုးရကရောအီရန်တာဝန်ရှိသူတွေကပါညှင်းဆိုထားပါရယ်။ဂျာမနီနိုင်ငံမှာပုံမှန်နီလန်းနဲ့ဝင်ရောက်လာတာမျိုးမဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုတွေကိုကင်တွဲဖို့နဲ့အစွန်းရောက်တွေရဲ့ချိန်ချမှုတွေကနေကာကွယ်ဖို့ဆိုပြီးနိုင်ငံကနေဆက်ကိတ်အားလုံးကိုယာယီထိန်းချုပ်ဖို့ဂျာမန်ပြည်ထရေးဝန်ကြီးကတနင်္လာနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်ဂျာမနီပြည်ပြင်ကိတ်ပေါက်အားလုံးကိုယာယီပိတ်ထားကြောင်းပြည်ထရေးဝန်ကြီးနန်စီဖရီဇာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြည်တွင်းလုံခြုံရေးပုံမအားကောင်းလာအောင်အစိုးရကဆောင်ရွက်နေပြီးပုံမှန်နေလနဲ့မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုမျိုးကိုအခိုင်အမာဆက်လက်ဆန့်ကျင်နေပါတယ်လို့လည်းဝန်ကြီးဖိဆာကပြောဆိုခဲ့ပါတယ်။ပြင်သစ်၊လူဇင်ဘတ်၊နယ်သာလန်၊ဘယ်လ်ဂျီယမ်၊ဒိန်းမတ်နိုင်ငံတို့နဲ့ထိစပ်နေတဲ့နယ်စပ်ကိတ်တွေမှာ6လကြာနယ်စပ်ထိန်းချုပ်ရေးဆောင်ရွက်သွားမယ့်အကြောင်းပြည်ထရေးဌာနကဥရောပသမဂ EU ကိုသတင်းလာနေကအကြောင်းကြားခဲ့တယ်လို့ပြောပါတယ်။စက်တင်ဘာလ16ရက်နေ့ကစပြီးတော့နယ်စပ်ထိန်းချုပ်ရေးလုပ်ငန်းတွေစတင်အသေးအဝါမှာဖြစ်ပါတယ်။ပိုလန်၊ချက်ပြည်သူသမ္မတနိုင်ငံ၊ဩစတေးလျ၊ဆွစ်ဇာလန်နိုင်ငံတို့နဲ့ထိစပ်နေတဲ့နေဆက်ဂိတ်တွေမှာလည်းဂျာမနီနိုင်ငံဘက်ကကန့်သတ်ချက်တွေသတ်မှတ်ထားပြီးဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Juru တမဟုတ် Thaicom 6 Juru channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ ဒါပြင် viewing မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ viewing မြန်မာပိုင်းရမနေ့ကအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ထလုံးမှာမဟုတ်ဘူးလို့သမ္မတယွန်ဆုကျိုကရီပြုပြီးတော့နည်းနည်းမပြည့်ခင်ပါပဲ။သူ့ရဲ့ကာကွယ်ရေးဝန်ကြီးအသိကအဲ့ဒီရက်တီချက်ကိုပြန်လည်စဉ်းစားဖို့လူသိရှင်ကြားပြောဆိုလာပါတယ်။ပြည်ခဲ့တဲ့တောက်ချာနေမှာကာကွယ်ရေးဝန်ကြီးတစ်ဖြစ်လာတဲ့ကင်ယွန်ဟွန်းကနျူကလ িয়ার လက်နက်တပ်ဆင်ရေးဆိုတဲ့တားမြစ်ထားခဲ့တဲ့ယူဆတွေပြန်လည်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার အစီအစဉ်တွေအလင်းအမြန်တိုးချဲ့လာတဲ့အပေါ်တောင်ကိုရီးယားမှာစိုးရိမ်မှုတွေတိုးလာနေပြီးကာကွယ်ရေးအတွက်လည်းအမေရိကန်နိုင်ငံကိုရေရှည်အားကိုးနေရတာဖြစ်ပါတယ်။မြောက်ကိုရီးယားကိုတံပြန်နိုင်ဖို့တောင်ကိုရီးယားဘက်ကနျူကလ িয়ার လက်နက်လိုလိုကောင်းလိုနိုင်တယ်ဆိုပြီးတော့တပ်မတော်အငြင်းစားအရာရှိကင်ကရေရှည်ရှုမြင်ထားတာဖြစ်ပါတယ်။2020ခုနှစ်ဆွေးနွေးပွဲတစ်ခုမှာဗီဒီယိုဖိုင်တစ်ခုမှာတော့မြောက်ကိုရီးယားကိုအဟံတားဖြစ်စေမဲ့လက်နက်မျိုးတော်မရှိရင်တောင်ကိုရီးယားအတွက်အနာဂတ်လည်းရှိမှာမဟုတ်ဘူးလို့ခင်ကပြောဆိုခဲ့ပူပါတယ်။ပြီးခဲ့တဲ့တစ်ပတ်ကကျင်းပတဲ့ကာကွယ်ရေးဝန်ကြီးအဖြစ်အတည်ပြုကြားနာပွဲမှာတော့သူ့ရဲ့အမှတ်ချက်စကားနဲ့ပတ်သက်လို့ခင်ကအခိုင်အမာရပ်တည်ခဲ့တာပါ။အမေရိကန်ရဲ့နျူကလ িয়ার လက်နက်တွေနဲ့တင်မလုံလောက်ဘူးဆိုရင်တော့ဖြစ်နိုင်ချေအားလုံးကိုတကားဖွင့်ထားဖို့လိုတယ်လို့လည်းခင်ကပြောဆိုခဲ့ပါတယ်။တိုင်ဝမ်တက်ကြွလှုပ်ရှားသူတို့ကိုတရုတ်နိုင်ငံတရားရုံးတစ်ခုကပြစ်ခဲ့တဲ့လမှာထောင်နှံ9နှစ်ချမှတ်ခဲ့တာကြောင့်တိုင်ဝမ်နဲ့တရုတ်နိုင်ငံကြားတွေကြားအပြန်အလှန်ဆက်ဆံရေးတွေအိဆက်သွားနိုင်တယ်လို့တိုင်ဝမ်လူမှုအတိုင်းဝမ်ကြားကြောချမ်းစရာတရားမှုတွေဖြစ်လာလိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တိုင်ဝမ်နိုင်ငံရေးကတက်ကြွသူရန်ချီယွမ်ကိုတရုတ်နိုင်ငံအရှေ့ပိုင်းဝမ်ဇိုးမြို့တရားရုံးကခွဲထွက်ရေးဆွဲချက်နဲ့ထောင်9နှစ်ချမှတ်ခဲ့ကြောင်းတရုတ်နိုင်ငံရဲ့တိုင်ဝမ်ရေးရာယုံ TAO ကစက်တင်ဘာလ6ရက်နေ့မှာအတည်ပြုပါတယ်။စစ်တရင်ကစားအနေနဲ့ဆင်သွဲတဲ့ Go ဆိုတဲ့ကစားအနေတစ်ခုမှာကိုရိုင်းဝင်ကစားရင်တင်ကြားပြတာပေးနေသူရန်ကို2022ခုနှစ်မှာဖမ်းဆီးခဲ့တာဖြစ်တယ်လို့ TAO ကပြောပါတယ်။သူဟာတိုင်ဝမ်လွတ်လပ်ရေးကိုအားပေးထောက်ခံတဲ့အဖွဲ့အစည်းတွေနဲ့ခွဲရေးလှုပ်ရှားမှုတွေမှာအထူးကအခမ်းကဏ္ဍကအချိန်အတော်ကြာပတ်ဝန်းပတ်သက်ခဲ့သူဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့တိုင်ဝမ်ရေးရာယုံ TAO ကပြောပါတယ်။အဆုံးရောက်တဲ့သူရဲ့အလုပ်ရအတွက်တရားရုံးကဥပဒေနဲ့အညီအဆုံးဖြတ်ပေးခဲ့တာဖြစ်တယ်လို့လည်း TOA ရုံးကထုတ်ပြန်ပါတယ်။တိုင်ဝမ်ရေးလက်ကြားကုလူဖလဲမှုကိုကြီးကြပ်တဲ့တိုင်ဝမ်ရေးရာကောင်စီကတရုတ်တရားရုံးရဲ့စီရင်ချက်ကိုပြစ်တင်ရှုံချလိုက်ပြီးတော့ဆွဲဆိုမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုလူသိရှင်ကြားထုတ်ပြန်ပေးဖို့တောင်းဆိုထားပါတယ်။အာဖရိကတိုက်မြောက်ပိုင်းနိုင်ငံတွေဖြစ်တဲ့မော်ရိုကိုနဲ့အယ်ဂျီးရီးယားနိုင်ငံတို့မှာပြည်ခဲ့တဲ့နှစ်ရက်ကအမိုးသည်ထမ်းပြီးတော့ရေးကြီးခဲ့တာကြောင့်လူတရာစင်ထက်မနေသိဆုံးပြီးတော့ပျောက်ဆုံးနေသူက9ဦးရှိတယ်လို့အရေးကြီးတဲ့အခြေခံအဆောက်အုံလန်တရာနဲ့လူနေအိမ်တွေလည်းပျက်စီးကုန်ပါတယ်။နရက်တာမုံတိုင်းဝင်တိုက်ချင်းအတွင်းရွာသွန်းခဲ့တဲ့မိုးရေချင်းဟာတစ်နှစ်လုံးရွာသွန်းမှုပမာဏထက်စံချင်းတင်ကျော်လွန်ခဲ့တယ်လို့မော်ရိုကိုတာဝန်ရှိသူတွေကပြောပါရယ်မော်ရိုကိုအစိုးရကလမ်းမဆက်သွေးပြန်လဲကောင်းမွန်အောင်ဆောင်ရွက်နေပါတယ်လို့လည်းပြည်ထရေးဝန်ကြီးဌာနကပြောပါရယ်အိနေချင်းအယ်ဂျီးရီးယားနိုင်ငံမှာတော့လူ9ဦးထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ရေကြီးမှုအခြေအနေတွေအလွန်ဆိုးဝါးနေပြီးတော့အိမ်ထဲမှာပိတ်မှုနေသူတွေကိုကယ်ထုတ်ဖို့နဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးအတွက်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ထောင်နဲ့ချီဆေးလုပ်ထားတယ်လို့နိုင်ငံပိုင် APS ရုပ်သံကပြောဆိုသွားပါတယ်။မိုတဲထန်စွာရွာသွန်းခဲ့တဲ့ဒေသတွေထဲမှာတော့မနစ်ကအကြီးအကျယ်ငလျင်လှုပ်သွားခဲ့တဲ့နေရာတွေလည်းပါဝင်ပါတယ်။တစ်နေ့လုံးမှာမိုးရေချိန်တလက်မလောက်သာရွာလေးရှိတဲ့မြောက်အာဖရိကဆာဟာရာတဲကာနရထဲမှာလည်းမကြုံစဘူးမိုးတဲထန်စွာရွာသွန်းနိုင်ခြင်းရှိတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။
နောက်ခင်းနောက်ဆုံးသတင်းတွေကိုနားအောင်ကြည့်ကြပေးကြပါ။အခုတော့သတင်းဆောင်ပါတွေကိုတင်ပြပါတော့မယ်။ရထိုးကြီးမြို့နယ်တဲကဆူရီဂုံကျေးရွာကိုစစ်တပ်ကဆက်တိုက်ဆိုးသလိုလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေဘေးလွတ်ရာတိတ်ဆောင်နေရပါတယ်။မြင်းညာမြို့နယ်တဲမှာလည်းအလားတူအတိုက်ခံရတာတွေရှိနေပါတယ်။ဒီအခြေအနေတွေကိုကိုသားညူကပြောပြပေးမှာပါ
။မန္တလေးတိုင်းမြင်းညာခရိုင်ရထိုးကြီးမြို့နယ်နဲ့ငားမိုင်ဝေးပြီးတော့အင်ဂျီ900နီးပါးရှိတဲ့ဆူရီဂုံကျေးရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေပြီးတော့အချိန်ချင်းဘုံကျဲတက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။နထိုးကြီးမလှိုင်ကာလန်ဘေးကဆွေကုံကြီးရွာကိုဩဂတ်စတ17ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိစစ်ကောင်စီဘက်ကနေလေကြောင်းတက်ခိုက်မှု5ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတက်ခိုက်မှုကြောင့်နေဆက်လုံးကျော်ပျက်စီးပြီးတော့ပျက်စီးတဲ့အထက်မှာကျေးရွာဖုံးကြီးကျောင်းလဲပါဝင်ခဲ့ပြီးကျောင်းထိုင်ဖုံးကြီးလဲဒဏ်ရာရရှိခဲ့တယ်လို့ဆွေကုံကြီးရွာသားတူကပြောပါတယ
်။ဘုံကျဲတက်ခိုက်မှု5ကြိမ်ရှိပါတယ်။ဘုံဩဂတ်စတ17ရက်နေ့က945ကကုန်းကဒုံးကျတာတင်းတလုံးပစ္စည်းရယ်ဆယ်လောက်လောက်ဆယ်လျင်းညာဆယ်လျင်းညာကြတော့ရှင်းနိုင်ကိုင်းမှာကျွမ်းတော့ပြဖုန်းကြောင်းမှာအားမောင်ကြီးဖုန်းကြီးတော့ကျောင်းလိုက်ပို့ကိုပြီးတော့ဒီချင်းတန်ရ ကျွန်တော်ကဘယ်လိုလုပ်ရမလဲ
တော့ဘလိုအိနာအိပဝင်းရင်ညာပုံလို့ပြစီပါတယ်ဒီနားမှာတိုက်ပွဲလုံးဝဖြစ်ချင်းပြင်းလုံးဝမရှိဘူးဒေါ်လာရေဖို့များတဲ့နေရာထိုင်တာလည်းမရှိဘူးတိုက်ပွဲဖြစ်တာမရှိဘဲနဲ့အခုလိုမျိုးလေကြောင်းကတိုက်ခိုက်ခံရတာဟာစစ်ကောင်စီကိုထောက်ခံကြတဲ့လူမှုကွန်ရက်ဆမ်မနာတွေမှာဆွေကုံကြီးရွာမှာကကွေးတပ်ဖွဲ့တွေရောက်နေတယ်ဆိုတဲ့ရေးသားချက်တွေကြောင်းလို့ဒေသခံတွေကယူဆပါတယ်လေကြောင်းတို ကုံဒီသာကံကဆက်ပြောပါတယ
်တိုးတော့နေမှာကုံမူးရလျော်ရဲမှာဒုက္ခရောက်တော့ရမူးရနေတယ်ဆိုအခုချိန်မှာတော့မူးရရောင်းရချိန်မှာတော့ဘူးမလို့ဘာမလို့နေနေကြတာပေါ့အလိုဒုက္ခရောရောက်တာပေါ့ဒါမှဒုက္ခရောက်ဝင်လေဒုက္ခကိုလေကိုကြောက်ထင်းမို့တော့လေအများခံစားရတာဆိုတော့အတူတူထပ်ခံတဲ့ခံစားရတာပေါ့ဒီလိုပါပဲ
စက်တင်ဘာလ၈ရက်နေ့မနေ့ဆွေကုံကြီးရွာလေကြောင်းတက်ခိုက်ခံရပြီးတော့မင်းတပိုင်းကြာမှာပဲမြင်းချံမျိုးနယ်ကပြားကြီးရွာကိုလည်းအလားတူလေကြောင်းတက်ခိုက်ခဲ့ပေမဲ့နေအဆောင်ပျက်စီးတာတော့မရှိခဲ့ဘူးလို့သိရပါတယ်ပြားကြီးရွာဟာဆွေကုံကြီးရွာလောက်လေကြောင်းတက်ခိုက်ခံရမှုအချိန်ကြီးမများပေမဲ့ဒီတစ်ချိန်ပါဝင်လေကြောင်းတက်ခိုက်မှု၂ချိန်ပြုလုပ်ခံထားရတယ်လို့ဒေသခံတူကပြောပါတယ
်ဟိုဖြစ်ခဲ့မှုတွေဟိုဒေသကကိုတော့ဒီနေ့တိုက်ပွဲကြီးမျိုးတက်ခံဖြစ်ခဲ့ပြီးတော့အခုစီတောင်းပွဲချိန်ကြီးအဲ့ဒါပဲရှိခဲ့ပြီးတော့ဒီမှာပဲမှာတော့အလိုတိုက်ပွဲပေါ်တော်မူလည်းမရှိဘူးဟိုဘာမှမရှိဘူးလည်းတော့အကြောင်းမဲ့တဲ့ဟိုလာလာကျေတာကိုပြရတယ်နှစ်ခါရှိပါတယ်အဲဓမ္မတခါကပြီးခဲ့တဲ့ဟိုလောက်က20-28လောက်ပ
ါမြင်းချန်ခရိုင်တွေကကြီးရော်ဒီလူကြောင်းတက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီတစ်ပတ်ထဲမှာပဲကာကွယ်တပ်ဖွဲ့တွေနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေပြီးခလင်းငယ်တွေပါဝင်ရသား20ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တောင်ကြီးမြို့နယ်လွယ်ကော်မြို့တွေကိုတွားရောက်ဆစ်ဆီးခဲ့ပြီးတဲ့နောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေပိုပြီးတော့လှုပ်ဆောင်လာတာလည်းတွေ့ရပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကတော့မြင်းညာခရိုင်ထူးစစ်စီရင်အနေနဲ့ကာကွယ်တပ်ဖွဲ့တွေဘက်ကနထိုးကြီးတောင်သာငဇွန်စတဲ့မြို့ကဒီစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေရဲစခန်းတွေပြင်တရုတ်ရေနံပိုက်လိုင်းဆောက်စစ်ကန်းတွေကိုစစ်တပ်ရဲ့အုပ်ချုပ်ရေးယင်းအားပြတ်သွားတဲ့အထိတိုက်ခိုက်ခဲ့ကြပါတယ်ခင်ဗျာ
။ကိုသားညို့ပြောပြခဲ့တာပါ။အခုတော့ကုန်စည်နှုန်းအခြေအနေကိုကြည့်ကြအောင်ပါ။ပြည်ထောင်စုနိုင်ငံခြားငွေစည်းနဲ့ရွှေစည်းကျလာပေမဲ့သူတို့နဲ့အတူလိုက်တက်ခဲ့တဲ့ကုန်စည်နှုန်းကတော့မကျသေးပါဘူးလို့ဈေးရောက်ဈေးဝယ်သူတွေကပြောကြပါတယ်။ဒါပေမဲ့အခြေခံနဲ့လူလတ်သန်းစားတွေရဲ့ဝင်ငွေကတော့တိတိသားသားတိုးမလာသေးပါဘူး။ငွေစင်းနဲ့ရွှေစင်းကြတယ်လို့ပဲကုန်စင်းနှုန်းဈေးတွေလည်းကျစေချင်ပါတယ်လို့သူတို့ကဆိုကြပါတယ်ဒီအခြေအနေတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်သိန်းထိုက်ကပြောပြမှာပ
ါဒီရဲ့ပိုင်းမြန်မာချက်ငွေတန်ဖိုးပြန့်တက်လာတာနဲ့အမျှဒေါ်လာဈေးဘတ်ဈေးအပါအဝင်နိုင်ငံခြားငွေစင်းတွေနဲ့ရွှေစင်းနှုန်းတွေကျဆင်းလာတယ်လို့အယောင်ဝယ်လုပ်သူတွေကပြောပါတယ်တရှိန်တို့တက်ခဲ့တဲ့ဈေးနှုန်းတွေအကြဘက်ကိုဥတီလာချိန်မှာတော့သူတို့နဲ့အတူတက်ခဲ့တဲ့ကုန်ဈေးနှုန်းတွေကတော့ဒီကနေ့အထိဈေးပြန်မကျသေးပဲတက်ဈေးနဲ့သာဝင်နေရတယ်လို့မန္တလေးမြို့ကစားတောက်ဆိုင်လုပ်ငန်းရှင်တဦးကပြောပါတယ
်ကုန်ဈေးနှုန်းကတော့မကျဘူးမိုင်အရင်ကအတိုင်းထက်ပဲတက်တောင်တက်သေးတယ်တော့မှကျွန်တော်တို့ဝယ်ရတဲ့အနေထားဆိုအိမ်သုံးပစ္စည်းရောမိဖို့ကြောင့်ရောအကြမရှိသေးဘူးရှင်အမှအသက်ပဲရှိတယ်ရောဒေါ်လာဈေးတွေပါကျနေလေလို့လာကြတာကျွန်တော်တို့ရဲ့ဝယ်တဲ့ပုံစံနှုန်းကတော့အကျမရှိသေးဘူးရှင်
။နေ့စဉ်ဈေးဝယ်ချမ်းနေရတဲ့အခြေအနေမှာအသားငါအသီးရွက်နဲ့တခြားကုန်စည်ဈေးတွေလည်းကျလာတာမျိုးမကြုံရသေးဘူးလို့ဆက်ပြီးပြောပါတယ်
။အကျောင်းမကြုံသေးတာမှသီးကျဝါးပါတယ်ဆိုပြီးတော့လည်းမရှိတယ်လို့ကျွန်တော်တို့ကတရက်ဝယ်စင်းတရက်တည်တာကိုတခါတည်းနဲ့တမ်းမှတ်တာဆိုတော့မရှိသေးဘူးအမှအကျတော့လုံးဝမရှိသေးဘူး။
နိုင်ငံရေးအခြေအနေကြောင့်အဖက်ဖက်မှာအခက်အခဲချုပ်နေရခြင်းအခြေခံတဲ့လူလက်တန်းစားတွေရဲ့ဝင်ငွေကတော့တိတိတသာတိုးမလာပေမဲ့ကုန်စည်နှုန်းကတော့တက်လာနေတယ်လို့ညီးတွားနေကြပါတယ်။ဝင်ငွေထွက်ငွေမျှတအောင်ချိန်ဆနေရတဲ့မိသားစုတွေလည်းမဖြစ်မနေသုံးရတဲ့စားတောက်ရေးအတွက်ကုန်စည်နှုန်းတွေအခုလိုတက်နေတာဟာသူတို့အတွက်အခက်တွေ့စေတယ်လို့ဆိုပါတယ်။ရန်ကုန်မြို့နယ်အရှိမတအူကတော့ကုန်စည်နှုန်းကျလာမယ့်အချိန်ကိုမျှော်လင့်နေပါတယ်
။ကုန်းစင်းတော့ကြောင်းလည်းမရှိသေးဘူး။ညီမတို့နေတိုင်းဝယ်နေတဲ့ဈေးနှုန်းကတော့ဒီဟိုအရင်တော့စက်ခဲတဲ့ကုန်းစင်းနှုန်းတွေတိုင်းပဲကွာ။ပြန်မကျသေးသေးဘူး။အဲ့လိုဖြစ်နေတယ်။အမှန်ဆိုရင်တော့နည်းနည်းချင်းစီတော့ပြန်ကျသွားရင်တော့ကောင်းတာပေါ့နော်။အခုကအဲ့လိုမျိုးဝုန်းကနေလည်းပြန်မကျဘူးကွာ။တို့ကတ်ဈေးတော့ဝယ်ထားတဲ့ဈေးတိုင်းကိုပဲမကုန်သေးတဲ့သဘောမျိုးကိုပဲရောင်းနေတယ်လို့မျိုးသိတယ်မလား။တို့တက်တော့ကြတော့ကွာ။နေတိုင်းရွှေဈေးပြောင်းလဲဒေါ်လာဈေးပြောင်းလဲလဲကြောင်းဆိုပြီးတော့နေတိုင်းတက်တယ်ကွာဈေးကို။အခုကြာလဲကြာရောအဲ့လိုမျိုးမလုပ်ပေးသေးဘူးကုန်စင်းလုံးလေးကြာရင်တော့ပိုကောင်းတာပေါ့ညီမလေးရဲ့
ရွှေစည်းဒေါ်လာစည်းနဲ့ဘတ်စည်းအပါအဝင်နိုင်ငံခြားငွေလဲလှယ်နှုန်းချဆင်းနေပေမဲ့ဆက်သုံးစည်းစားစည်းနဲ့ဆေးဝါးအပြင်အခြေခံကုန်စည်ဈေးနှုန်းတွေပြန်မကျသေးတဲ့အပြင်တချို့ဈေးတက်တာမျိုးလည်းကြုံရတယ်လို့ပြောကြပါတယ်ဆီယနာသိမ်းပြီးနောက်ပြည်တွင်းရဲ့အခြေအနေမငြိမ်မသက်ဖြစ်နေခြင်းအခုတခါတိုက်ပွဲတွေကြောင့်ရွှေပြောင်းနေထိုင်ရသူတွေဥယျာဉ်များပြားလာပါတယ်ဝင်ငွေနေပါလာခြင်းအင်္ဂါစည်းရိတ်သွားလာစည်းရိတ်နဲ့မဖြစ်မနေသုံးဆွဲရတဲ့စားတောက်ကုန်နဲ့မီတာကနှုံထားတွေလည်းတက်လာပါတယ်ဒီလိုအချိန်မှာဒေါ်လာစည်းရွှေစင်းနဲ့ဘတ်စည်းအပြင်အကြောင်းအမျိုးမျိုးကြောင့်တက်ခဲ့တဲ့ကုန်စည်းနှုံတွေကိုပြန်လည်ကျဆင်းဖို့ကိုလိုလားနေကြပါတယ်ရှင
်ဆလဘီထိုင်းကကလေးတွေရဲ့ပညာရေးကိုကြည့်ကြအောင်ပါရွှေပြောင်းကလေးငယ်တွေရဲ့တင်ကြားရေးစင်တာတွေပိတ်သိမ်းလိုက်တာပေါ့စိုးရိမ်ပူပန်ကြောင်းထိုင်းပြည်အရဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုပြန်လည်သုံးသပ်ပေးစေလိုကြောင်းစက်တင်ဘာလ10ရက်နေ့မှာထိုင်းနိုင်ငံအမျိုးသားဒုက္ခရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ VOA သတင်းတောက်မအေးမာကဒီသတင်းကိုခုလိုပေးပို့ထားပါတယ
်။ဆူရထာနီခရိုင်ဘန်ကောမြို့နယ်ထဲမှာဖွင့်ထားတဲ့ရွှေပြောင်းကလေးငယ်များရဲ့မြစ်တာရိတ်သင်ကြားရေးစင်တာကိုဆူရထာနီခရိုင်ပညာရေးဌာနကနေစက်တင်ဘာလ4ရက်နေ့မှာပိတ်သိမ်းလိုက်တဲ့အတွက်ရှေ့ပြောင်းကလေးငယ်အများအပြားရဲ့ပညာရေးအခွင့်အလမ်းများဆိုရှုံးခဲ့ရကြောင်းဒီအတွက်ထိုင်းနိုင်ငံရဲ့အမျိုးသားလူ့အခွင့်အရေးကော်မရှင် NHRC ဟာဒီအခြေအနေအပေါ်မှာစိုးရိမ်ပူပန်မှုဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပြပါဗျာ
။ဒီကတော့ကျွန်တော်တို့ဒီလူ့အခွင့်အရေးကော်မရှင်ကအဲ့ဒီကျွန်တော်တို့ပညာရေးဝန်ကြီးကိုအဲ့ဒီအကြောင်းတွေပိတ်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သုံးသပ်ဖို့ပေါ့အဲ့ဒါသူတို့အနေနဲ့ထိုင်းဆိုးအနေနဲ့ကလေးအခွင့်အရေးပေါ့နော်ဒီကုလသမဂ္ဂကလေးအခွင့်အရေးဆိုင်ရာစာချုပ်တွေလည်းထိုးထားတယ်အကြောင်းမလို့အဲ့ကလေးတော့တစ်ခုကသူတို့ရဲ့ပညာရေးဒီအားလုံးတွေ့ဖြစ်ရမယ်ဆိုတဲ့ policy ရှိတယ်အဲ့ဒါတွေကကျွန်တော်တို့ဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံထဲမှာရှိနေတယ်ဆိုလို့ရှိရင်တရားဝင်တွေဖြစ်ဖြစ်တရားမဝင်တွေတခြားကလေးတွေပေါ့ထိုင်းကလေးတွေအခွင့်အရေးတန်းတူပညာသင်ခွင့်ရှိတယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ်နောက်တစ်ခုကဒီကလေးတွေကိုကျွန်တော်တို့15နှစ်ကျွန်တော်တို့ဒါပညာသင်ခွင့်ရှိရမယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ
်ဒီလိုအကြောင်းတွေပိတ်တာဟာကလင်းငယ်တွေအတွက်အခွင့်အရေးဆုံးရှုံးကြောင်းလူ့အခွင့်အရေးကော်မရှင်နဲ့နိုင်ငံရေးပါတီဖြစ်တဲ့ပြည်သူ့ပါတီကလည်းထောက်ပြခဲ့ပါတယ်ဒီအခြေအနေပေါ်မှာထိုင်းပညာရေးဝန်ကြီးဌာနဘက်ကလည်းထိုင်းဥပဒေတိုင်းလှုပ်ဆောင်တာမျိုးအဖြစ်ပြန်လည်ရှင်းလင်းခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ
်လို့ပေါ့လူ့အခွင့်အရေးကော်မရှင်အနေနဲ့ရောကျန်တဲ့ကျွန်တော်တို့ဒီနိုင်ငံရေးပါတီတွေရဲ့ထောက်ပြချက်ပေါ့နော်ဒါကျွန်တော်တို့ကလေးခွင့်ရေးတွေနဲ့ထိုင်းနိုင်ငံရဲ့ Education for All policy ကိုထိခိုက်တယ်။ဒါကြောင့်မလို့ပြန်လည်စီစစ်ပါဆိုရူးလောက်ပါဆိုပြီးတော့သူတို့ကအဲ့နှစ်ဖွဲ့လုံးကအဲ့လိုဒီဇိုင်းဝင်ရေးဌာနတော့တောင်းဆိုထားတယ်။ဆိုတော့အခုကသူတို့ကပြန်ရှင်းပြလာပြီ။ Okay ။ဒါကျွန်တော်တို့ရှေ့ဆက်ဆံမှဆိုပြီးတော့စာပင်လို့မရဘူး။သူတို့ရဲ့ဒီလုပ်ပိုင်ခွင့်အလုပ်လုပ်ပိုင်ခွင့်လက်မှတ်တွေပါကရေးထားတဲ့အလုပ်ကံအယူအဆနဲ့ကျွန်တော်တို့စာတင်တာနဲ့တခြားစီဖြစ်နေ။ဆိုတော့အဲ့ကြောင့်မလို့အဲ့ဒီကိစ္စတွေပါသူတို့ထောက်ပြလာတယ်။သူကဝတ်ပါမသိဘူး။စီစစ်တာတွေဖြစ်လာတယ်။သူတို့ဆိုလို့ကျွန်တော်ကတော့ကလေးတွေရဲ့ပညာရေးကြောင့်မဟုတ်ဘူး။ကျန်တဲ့ကျွန်တော်တို့ထိုင်းဥပဒေချိုးဖောက်မှုတော့ဖြစ်တယ်ဆိုတဲ့ပုံစံမျိုးတွေနဲ့ဖြည့်ရှင်းနေတာမျိုးတွေကျွန်တော်တို့ပြရတယ်သူက
။အခုဆိုရင်တက်ခရိုင်တစ်ခုထဲမှာရင်ကျောင်းပေါင်း63ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း 18,000 ကျော်ပညာသင်ကြားနေကြတယ်လို့ထိုင်းတောင်ပိုင်းမှာလည်းမြစ်တာရိတ်စာသင်ကြားရေးစင်တာအပါအဝင်ပညာရေးစင်တာပေါင်း 50 ထဲမှနေရှိနေတာပါ။စာသင်ကြားရေးစင်တာများပိတ်သိမ်းလိုက်ခြင်းဟာထိုင်းနိုင်ငံအနေနဲ့နိုင်ငံတကာဝတ္တရားများနဲ့အာမခံချက်များကိုချိုးဖောက်ရာရောက်စေနိုင်တယ်လို့လည်းလူ့အခွင့်အရေးကော်မရှင်ကပြောဆိုထားပါတယ်။ထိုင်းနိုင်ငံအစိုးရနဲ့ပညာရေးဝန်ကြီးဌာနအနေနဲ့ဒီကလေးငယ်များကိုစင်ဆက်မပြတ်ပညာသင်ကြားခွင့်ရရှိစေဖို့လမ်းစဉ်များစီမံဆောင်ရွက်သင့်ကြောင်းထိုင်းလူ့အခွင့်အရေးကော်မရှင်ကထောက်ပြထားပါတယ်ရှင
်။ဒီနေ့အတွက်ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။အခုဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြပါမယ်။ယူကရိန်းပေါ်ရုရှားချူချော်စစ်နဲ့ပတ်သက်လို့သူတို့ဘယ်လိုဆောင်ရွက်ကြမယ်ဆိုတဲ့အစီအစဉ်အသိစိတ်ကိုတပ်လာလောင်းတွေဖြစ်ကြတဲ့ Donald Trump ကရောကမ်လာ Harris ကပါတိတိကျကျချမပြချသေးပါဘူး။ဒီချိန်ပြည့်ယူကရိန်းစစ်မြေပြင်ကခောက်ချိုးပြောင်းလဲသွားနိုင်ပြီးယူကရိန်းဟာသူ့ချက်မှသူဆုံးဖြတ်နိုင်တဲ့အနေအထားကိုရရှိသွားနိုင်တယ်လို့လည်းကြွမ်းကျင်သူတွေကပြောကြပါတယ်။ VOA အင်ဂျီရောသတင်းတော် Anita Powell ရဲ့သတင်းဆောင်ပါကိုကိုငိမ့်ချန်ကတင်ပြပါမယ်။
ယူကရိန်းရှေးဟောင်းမြို့တော်ကီဖ်အနေနဲ့အင်အားကြီးနိုင်ငံတွေရဲ့လှိုင်းတွေဆုံးဖြတ်မှုတွေအောက်မှာရှင်သန်ခဲ့ရတာပါဒါကြောင့်သမ္မတဟောင်းဒေါ်နယ်ထရန့်ဒုတိယအကြိမ်သမ္မတဖြစ်လာနိုင်တဲ့အပေါ်မှာလည်းရောထွေးနေတဲ့အမြင်မျိုးတွေရှိနေပါတယ်လို့ကီဖ်မြို့တော်ကလေးလာသူအော်လစီယာမလင်ကသုံးသပ်ပါတယ
်
ထရမ့်သာသမ္မတဖြစ်သွားရင်ယူကရိန်းအတွက်အကောင်းဆုံးအခြေအနေဖြစ်မှာမဟုတ်ဘူးဆိုတာအများကထင်မြင်နေပါတယ်။ဒါပေမဲ့လည်းအားလုံးကဒီလောက်ကြီးစိုးမှာမဟုတ်ဘူးဆိုပြီးတတိထားအကောင်းမြင်မှုတွေလည်းရှိပါတယ်
။ထရမ့်ကသူ့အနေနဲ့စစ်ပွဲကိုအမြန်ဆုံးအဆုံးသတ်မှာလို့ပြောထားပေမဲ့သူ့ရဲ့လက်တွဲဘော်ရှင်ပြိုင်သူ JD Vance ကတော့ယူကရိန်းအရေးဂရုမစိုက်ဘူးလို့ပြောထားတာပါ။ဒါကြောင့်ယူကရိန်းနေဘက်ကတော့ဘလို့တုံ့ပြန်ရမလဲမသိပါဘူး။ထရမ့်နဲ့ဘိုင်ဒန်ကိုပဲတီးကြတဲ့ဒီလိုအခြေအနေမှာကမ်လာဟဲရစ်သမရဖြစ်လာရင်ဘလို့အခြေအနေရှိမလဲဆိုတာလည်းမသိကြပါဘူးဟဲရစ်အနေနဲ့သမရဗလိုဒိုမီယာဇလန်စကီနဲ့တွေ့ဆုံဘူးပြီးအတလန်တိတ်နိုင်ငံများလုံခြုံရေးညီလာခံတွေကိုဘိုင်ဒန်ကိုစားပြုပြီးတက်ရောက်ဖူပါတယ်ဒါပေမဲ့လည်းမဲဆွယ်ပွဲတွေမှာတော့ယူကရိန်းကိစ္စမှာထရမ့်နဲ့ဘလို့ကွဲပြားတယ်လဲဆိုတာတခါပဲပြောမှုပါတယ
် He encouraged Putin to invade our allies
မမိတ်တွေကိုကျူးကျော်ဖို့ထရမ့်ကပူတင်ကိုအားပေးထားပြီးသူပြောခဲ့တာကပူတင်ကိုကြိုက်သလိုလုပ်ဖို့ပြောထားတာပါယူကရိန်းကိုရုရှားမကျူးကျော်ခင်9ရက်လိုကသမ္မတဇလန်စကီနဲ့တွေ့ပြီးရုရှားရဲ့ကျူးကျော်မဲ့အစီအစဉ်ကိုသတိပေးခဲ့ပါတယ်ပူတင်ရဲ့ကျူးကျော်မှုကိုကမ္ဘာလုံးဆိုင်ရာကြုံပြန်ဖို့နိုင်ငံပေါင်း90ကျော်ကိုစုစည်းဖို့ကူညီခဲ့ပါတယ်သမရဖြစ်ရင်လေယူကရိန်းအတွက်ကျမတို့ဒီ NATO မဟာမိတ်တွေနဲ့အတူပူးပေါင်းပြီးခိုင်ခိုင်မာမာယက်တည်သွားမှာပ
ါ Harris အနေနဲ့ Biden ရဲ့ယူကရိန်းကိုထောက်ခံကြဆိုတဲ့မူအတိုင်းလိုက်ဖို့ရှိတယ်လို့လေးလာသူတွေကပြောပါတယ် Trump ရဲ့နိုင်ငံသားရေးမူဝါဒကတော့အရင်လိုပဲမရေမရာရှိနေသေးပါ Trump ရဲ့စစ်ပွဲကိုအဆုံးသတ်ပေးမယ်ဆိုတဲ့ကတိစကားအပေါ် Andrew Payne ကအခုလိုသုံးသပ်ပါတယ
် It's not entirely clear how he'll do that
သူဘလို့လုံးမလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။ကြောက်စရာကသူ့အနေနဲ့ယူကရိန်းကိုစွန့်ပစ်တဲ့ပုံမျိုးလှုပ်သွားမှာကွာ။ရန်ပုံငွေတွေဖြတ်လိုက်မယ်ပြီးတော့ပူတင်ကအားသာနေတဲ့အချိန်မှာဇလန်စကီးကိုညှိနှိုင်းဖို့ဖိအားပေးတာမျိုးကွာ
။ဒါပေမဲ့လည်းလက်တလောယူကရိန်းတပ်တွေကရုရှားနယ်စပ်ကိုဖျက်ချော်ပြီးနယ်မြေသိမ်းပိုက်တာတွေလုပ်ခဲ့တာကြောင့်ရေပြင်အခြေအနေတွေပြောင်းလဲသွားပြီလို့လေးလာသူပိန်ကပြောပါရယ်။ယူကရိန်းအနေနဲ့ဒီနယ်မြေကိုသိမ်းပိုက်ထားတာမျိုးမလုပ်ဘူးလို့လေးလာသူတွေကခန့်မှန်းထားပေမဲ့လည်းဘသူပဲနိုင်နိုင်ယူကရိန်းအနေနဲ့ဒါဟာအ short တင်းလုံးနိုင်တဲ့အကွက်လည်းဖြစ်ပါတယ်။ဘိုင်ဒန်အနေနဲ့အရေးကြီးတဲ့အချိန်မှာဒါကိုသုံးနိုင်တယ်လို့ပိန်းကပြောပါတယ်
။ I wouldn't be expecting any shift.
ယူကရိန်းစစ်စင်ရည်နဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ဒီချက်တွေနိုဝင်ဘာမှာတိုင်ခင်တော့အပြောင်းအလဲတစ်ခုခုရှိလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့လည်းနိုဝင်ဘာနဲ့ဇန်နဝါရီကြားတော့စောင့်ကြည့်နေပါတယ်။ယူကောက်ပွဲရလဲဘယ်လိုပဲထွက်ထွက်ယူကရိန်းဘက်ကိုကြိုးရှိရှိနဲ့လွတ်ထားပေးမလားဆိုတာစောင့်ကြည့်ရမှာပါ။
ဒါကြောင့်ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှရွေးကောက်ပွဲရလဒ်ဟာယူကရိန်းစစ်ပွဲအပေါ်တက်ရောက်မှုရှိမလားဆိုတာကတော့အမေရိကန်သမ္မတတဦးတည်းပေါ်မှာပဲလုံးဝမူတည်နေတာတော့မဟုတ်ပါဘူးခင်ဗျာ
။အစ္စရေးလက်ထက်ထောက်ပံ့ရေးဆိုင်ရာဗြိတိန်ရဲ့ဆုံးဖြတ်ချက်ကိုမကြည့်မီမှာဂျာမနီနိုင်ငံအတွင်းရွေးကောက်ပွဲကရက်ကိုကြည့်ကြအောင်ပါ။ဂျာမနီနိုင်ငံအတွင်းကယူကရိန်းဒုက္ခသည်တွေကိုထောက်ပံ့ပေးတာဟာအရှေ့ပိုင်းပြည်နယ်ရွေးကောက်ပွဲမှာလက်ရဇွန်နိုင်ငံရေးပါတီနိုင်ခဲ့ပြီးတဲ့နောက်မင်းကုန်ထုတ်ဆရာဖြစ်လာပါတယ်။လဝဲဇွန်နိုင်ငံရေးပါတီကလည်းရွေးကောက်ပွဲတွေအတွက်အကျိုးမြတ်ရရှိခဲ့ပါတယ်။ဒီအချိန်ကယူကရိန်းအတွက်ဘလို့သက်ရောက်မှုတွေရှိလာနိုင်ပါမလဲ။ VOA သတင်းတော် Harry Richwell ရဲ့သတင်းစောင့်ပါကိုဟောင်ဆာကတင်ဆက်ထားပါတယ
်။ဂျာမနီတို့ရဲ့လက်ရဇွန်ရောက် Alternative Party ဒါမှမဟုတ် AFD ပါတီကနိုင်ငံရှိပိုင်းထရင်ဂျင်းနီးယားပြည်နယ်ရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရခဲ့တယ်လို့အိန်းနီချင်းဖြစ်တဲ့ဆက်စနီပြည်နယ်မှာလည်းဒုတိယနေရာရခဲ့ပါတယ်။ထရင်ဂျင်းနီးယားပြည်နယ်မှာအနိုင်ရခဲ့တဲ့ AFD ပါတီကိုစလေလောင်ပီရွန်ဟော့ကာထောက်ခံသူတွေကိုတင်းလာနေကမိတ်ခွန်းပြောကြားခဲ့တာပ
ါထရင်ဂျီယာတဲ့ကလူအများစုကလက်ရှိမထူးခြားတဲ့အနေအထားကိုမလိုချင်ကြပါဘူးသူတို့ကနိုင်ငံရေးအပြောင်းလဲဖြစ်စေချင်တာနိုင်ငံရေးအပြောင်းလဲကလည်းဒီပြည်နယ်တွင်းကအကြီးအမားဆုံးအားကိုတော့စန့်ကျင်ပြီးဖြစ်မှာမဟုတ်ပါဘူးပါတီအဟောင်းတွေကဘလို့မှမနိုင်မဲ့ညွန်မောင်းဖွဲ့ဖို့ဘလို့ကြိုးစားမလဲဆိုတာကြည့်ကြနေဗျာစိတ်လုံးရှားစရာပါပ
ဲဒ
ီဖြစ်ရဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျာမနီရဲ့လက်ရဇွန်ပါတီအတွက်ပထမဆုံးပြည်နယ်အောင်ပွဲပဲဖြစ်ပါတယ်အသစ်ဖွဲ့စည်းထားတဲ့လက်ဝဲဇွန် BSF ပါတီကတတိယနေရာရရှိခဲ့တာပါဒီတိုင်းဖြစ်လာနိုင်တယ်လို့ကြဲကြဲပြက်ပြက်ကြိုတင်ခန့်မှန်းထားခဲ့ကြပေမဲ့လည်းရလာတဲ့ရလဒ်တွေကအထူးသဖြင့်ယူကရိန်းအပါအဝင်ဂျာမနီရဲ့မဟာမိတ်တော်တော်များများကထိတ်လန့်သွားခဲ့ရတာပါဂ ဂျာမနီနိုင်ငံကအမေရိကန်နိုင်ငံပြီးရင်ယူကရိန်းအတွက်ဒုတိယအများဆုံးစစ်ဘက်ဆိုင်ရာအလူရှင်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုဖြစ်လာအောင်မလားဆိုတာမသေးကြတော့သလိုပါပဲ။မတ်ဆနာဟာဒူဆူဒော့အခြေစိုက်နိုင်ငံရဲ့တိုင်ပင်ခံဂျာမန်ယူကရိန်းယန်ဘျူရိုရဲ့ပူးတွဲတည်ထောင်သူတူလည်းဖြစ်ပါတယ်။
Both the far right and the far left.
Leia zone and lower zone Ludu and Azu naku longa Ukraine adwe Germany ga aku anyi go phyat taw pho mae swae si yong ni ja dilo sibet san ya aku anyi le shot cha pho atitlin taw so ni ja ba de. Naw song ma Ukraine ni anine Russia ne sibet su ni aw PR pe pho aso ya go taw so tha ja ba de.
In the short term analysts say this
ye do ni ne pi ne ywe kaw pwe yat lat ga pi taw su aso ya ye Ukraine thauk pan paw ma tat yaw mu ma shi nai de bu lo le la taw tat tu re ga le pyo ja ba de.German Ukrainian Bureau ရဲ့ပူးတွဲတည်ထောင်သူမထန်တော်ကစပီပြောပါတယ
် But you already see a slight change.
ဒါပေမဲ့ဘဟုဝါဒီတွေအနေနဲ့ Ukraine ပေါ်သဘောထားနည်းနည်းပြောင်းလာတာကိုတွေ့နေကြရပါပြီ။ကျွန်တော်တို့မှာဘဟုဝါဒီပါတီ၄ခုရှိပါတယ်။သူတို့တွေကတချို့ဟာဆိုရင်အများကြိုက်လိုက်ပြောမဲဆွယ်သူတွေလက်ရဆုံးပါတီတွေပြောနေကြသလိုသူတို့ချမှတ်ထားတဲ့ဘောင်တဲကနေလိုက်ပြောနေကြပါတယ
်
အာနာယညွတ်ပေါင်းပါတီတစ်စိတ်တစ်ပိုင်းဖြစ်တဲ့ Liberal FDP ပါတီကဂျာမန်ဗရိုင်းဝန်ကြီး Christian Lindner ကနောက်နှစ်ဘတ်ဂျက်အတွက်ယူကရိန်းထောက်ပံ့ကိုထောက်ဝက်လျှော့ချဖို့တွန်းအားပေးနေပါတယ်သူရဲ့ပါတီက Trinjinia ပြည်နယ်ရွေးကောက်ပွဲမှာ900ခန့်နှုန်းတောင်ပြအောင်မဲမရပဲနောက်နှစ်ပြည်တော်စုရွေးကောက်ပွဲတွေမှာအဲ့ဒီလိုထပ်ဖြစ်မှာကိုစိုးရိမ်နေကြပါတယ်ဒီချင်းနေပေါ်မှာနိုင်ငံခြားဆက်ဆံရေးကောင်စီလန်နာဖစ်ကအခုလိုပြောထားပါတယ
် So it's really a sort of a fight about
ဒါကတကယ်တိုက်ရမယ်ပွဲပဲနိုင်ငံရေးရဆက်ပြီးရှင်သန်ဖို့ပေါ့လေအထူးသဖြင့် Ukraine တဲ့ budget ကိုဖြတ်တောက်မယ်အစီအစဉ်တွန်းအားပေးနေတဲ့ Liberal တွေအတွက်လိုပါတယ
်
Immigration was a major
လူဝင်မှုကြီးကြပ်ရေးကလက်ရဆုံးတွေမဲရဖို့အဓိကကိစ္စရပ်ဖြစ်ပါတယ်ဥရောပနိုင်ငံသားမဟုတ်သူတွေနဲ့အထူးသဖြင့်ရွှေ့ပြောင်းနေထိုင်တဲ့မွတ်စလင်တွေကိုဥတီတဲ့စကားတွေနဲ့မဲဆွဲတာပါဒါပေမဲ့လည်းဂျာမနီနိုင်ငံကယူကရိန်းဒုက္ခသည်တသိန်းကျော်ကိုလက်ခံပေးထားပါတယ
် question whether they and how they should be
သူတို့ကိုဘယ်လိုငွေကြေးထောက်ပံ့ပေးသင့်ပါသလဲသူတို့ကိုစစ်မှုထမ်းခိုင်းမလားဒါမှမဟုတ်ယူကရိန်းပြန်ပို့မလားဆိုတဲ့မေးခွန်းတွေကအတင်းအဆောင်မခံတဲ့ကိစ္စရပ်တွေဖြစ်ပါတယ်ဒီကိစ္စမှာစစ်မှုထမ်းဖို့အသက်ပြည့်မီတဲ့ယူကရိန်းအမျိုးသားတွေရှိနေတယ်။ဒီတော့ဒီယူကရိန်းအမျိုးသားဒုက္ခသည်တွေကိုယူကရိန်းပြန်ပို့ဖို့အတွက်လဲပို့ပြီးအားပေးနေကြပါတယ်
။ On the male Ukrainian refugee population in Germany to push them back to Ukraine.
German Ukrainian Bureau ရဲ့ပူးတွဲတည်ထောင်သူမထန်နာကပြောသွားတာပါ။
The Social Democrat Party
လျှောက်ဆွန်ရောက် AFD ပါတီကိုအဆွန်ရောက်ပါတီအဖြစ်ဂျာမန်ထောက်လှမ်းရေးကသတ်မှတ်ထားကြောင်းဂျာမန်ဝန်ကြီးချုပ်အိုလာရှော့ရဲ့ Social Democratic Party ကပြောပါတယ်ပြီးတော့အခု Trinjinia ပြည်နယ်ကအောင်ပွဲဟာအလုံးကိုသတိပေးလိုက်တယ်လို့ဖြစ်တယ်လို့လည်းပြောသွားပါတယ်ပြီးတော့သူ့ရဲ့အောင်ပွဲက노ချာရဲ့ခေါ်တန်လို့ခေါ်ဆိုထားပါတယ်ခင်ဗျာ
အစ်ရွှေကိုလက်ထက်ထောက်ပံ့တာဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာဟာနိုင်ငံတကာဥပဒေလိုအပ်ချက်ရဖြစ်တယ်လို့ပြည်ထောင်ဝန်ကြီးချုပ် Keir Starmer ကပြခဲ့တဲ့ရက်ကပြောပါတယ်။ဒါပေမဲ့အစ္စရေးဘက်ကတော့ပြည်ထိုင်စုရဲ့ဆုံးဖြတ်ချက်ဟာဟာမတ်စစ်သွေးကြောအဖွဲ့ကိုအားဖြည့်ပေးရရောက်တယ်လို့ထုတ်ပြန်ပါတယ်။ပြည်ထိုင်စုရဲ့လှုပ်ဆောင်ချက်ကိုယောဘမဟာမိတ်တွေပေါ်တက်ရောက်စေနိုင်တယ်လို့လည်းသုံးသက်သူတွေကရှုမြင်ကြပါတယ်။ VOA သတင်းတော် Harry Richwell သတင်းပေးပို့ထားတာကိုကိုခမောင်စိုးမင်းကပြောပြမှာပါ။
ဒီစွေးကိုလက်နဲ့တင်ပို့ခွင့်ပေးထားတဲ့ကုမ္ပဏီပေါင်း350တဲက30ဝန်းကျင်လောက်ကိုပြီးခဲ့တဲ့အပတ်တနင်္လာနေ့ကဒီတိန်အစိုးရကနေလိုင်စင်ဆိုင်းငံ့ထားလိုက်ပါတယ်။ဒီစွေးအနေနဲ့ဂါဇာကမ်းမြောင်ဒေသမှာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုစိုးစိုးဝါးဝါချိုးဖောက်ကျူးလွန်နေတာရှင်းရှင်းလင်းလင်းတွေ့ရှိရတဲ့အတွက်ကြောင့်လို့သုံးသပ်ပြီးနောက်အဲ့ဒီလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အစ္စရေးရဲ့ကိုကိုကိုခုခံပိုင်ခွင့်ကိုတော့မိမိတို့အနေနဲ့ဆက်လက်ထောက်ခံအားပေးနေစေဖြစ်ကြောင်းဗီဒိန်ဝင်းကြီးချုပ်ကီယာစတင်မာကပြီးခဲ့တဲ့သတင်းပတ်ပေါ်ဒူးနေကပြောပါတယ
် In relation to license
လက်နက်တင်ပို့တဲ့ license နဲ့ပတ်သက်ပြီးတော့အစ္စရေးနဲ့အငင်းပွားရမယ့်ကိစ္စရမဟုတ်ပါဘူးအဲ့ဒီ license ကိစ္စတွေကပြန်လည်သုံးသပ်ရမယ့်မူပေါင်းထဲမှာရှိပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံတကာဥပဒေကိုလိုက်နာရပါမယ်
ဒီတိုင်းကပိတ်ပင်လိုက်တဲ့အထက်မှာစစ်ဘက်ဆိုင်ရာရဟယင်တွေ၊ဂျက်တိုက်လီယင်တွေနဲ့ drone တွေမှာအသုံးပြုတဲ့အစိပ်ပိုင်းတွေပါဝင်ကြပါတယ်။ဒီလိုလှုပ်လိုက်တဲ့ဟာအစ္စရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအတွက်နည်းနည်းပဲထိခိုက်မှုဖြစ်စေတယ်လို့ Chatham House နိုင်ငံတကာလေးလာရေးဌာနကပိုင်းခြားသုံးသပ်သူ Yossi Megabuck ကပြောပါတယ်
။ Most of Israeli weapons
an nomination will come actually from the United States.
တကယ်တော့ Israel အတွက်အဓိကကျတဲ့လက်နက်အများစုက American နဲ့ Germany ကထောက်ပံ့တာပါ။သူတို့ပေးပို့တဲ့လက်နက်တွေဟာအထောက်ပံ့အားလုံးရဲ့99ရာခိုင်နှုန်းနီးပါးရှိပါတယ်
။ဒါပေမဲ့လည်းဗြိတိန်ရဲ့ဆုံးဖြတ်ချက်ကလည်းပုံမကောင်းမွန်တဲ့နမူနာပြသင်္ကေတဖြစ်ပါတယ်လို့သူကပြောပါတယ်။ Israel ရဲ့မိတ်ဆွေနိုင်ငံတစ်နိုင်ငံအနေနဲ့အခုလိုလက်နက်တင်ပို့တာဆိုင်းငံ့ကြောင်းရှင်းလင်းတဲ့လုပ်ရက်တစ်ခုဖြစ်ပါတယ်။မနေ့အော်တိုဘာလ9ရက်နောက်ပိုင်းအစ္စရေးကိုထောက်ခံခဲ့တာမှန်ကန်ခဲ့တယ်လို့တချိန်ထဲမှာစစ်ပွဲတရက်ဆင်နွှဲတုံ့ပြန်ရမှာတော့လက်မခံစရာတွေရှိတယ်လို့လည်းယိုစီမက်ကာဘက်ကပြောပါတယ်။လန်ဒန်ကောလိပ်ကနိုင်ငံရေးလေးလာသုံးသပ်သူအန်ဒရီးစ်ဂီရစ်ကလည်းဗြိတိန်အစိုးရရဲ့အစ္စရေးပေါ်ဆုံးဖြတ်ချက်ဟာကြဲကြဲပြန့်ပြန့်အကျိုးဆက်တွေရှိလာနိုင်ပါတယ်လို့ပြောပါတယ်။
It kind of shows that for the very first time
စစ်ပွဲနဲ့ဆိုင်တဲ့နိုင်ငံတကာဥပဒေတွေကိုအစ္စရေးဆွေးရအနေနဲ့လိုက်နာနေပါတယ်လို့လိန်ညာပြောဆိုနေတာတွေကိုသူ့မိတ်ဆွေတွေမဟာမိတ်တွေကအယုံကြည်မရှိကြတော့ဘူးဆိုတာကိုဒီတိန်ရဲ့လှုပ်ဆောင်ချက်ကပထမဆုံးပြလိုက်တာပါပဲ။တခြားဥရောပမဟာမိတ်တွေလည်းအစ္စရေးပေါ်လက်လက်တင်ပို့မှုပြန်လည်သုံးသပ်ကောင်းသုံးသပ်နေကြပါပြီ
။အစ္စရေးကတော့ဂါဇာမှာအာမတ်စစ်သွေးကြွတွေကိုသာပြင်းထန်တိုက်ခိုက်တာဖြစ်လို့နိုင်ငံတကာဥပဒေကိုချိုးပေါက်တာမရှိဘူးလို့ညင်းဆိုထားပါအမတ်စစ်သွေးကြတွေကသာစာတင်ကြောင်းတွေစေယုံတွေမှာပုံခုံနေသလိုအရသားတွေကိုလူသားတိုင်းတစ်ပွဲအသုံးချနေတယ်လို့လည်းပြောပါတယ်ဒါပေမဲ့လည်းဟာမတ်စစ်သွေးကြွတွေအကြမ်းဖက်ခဲ့လို့အစ္စရေးအရသား1000တေဆုံးခဲ့တဲ့မနစ်အော်တိုဘာ9ရက်နောက်ပိုင်းအစ္စရေးတပ်ဖွဲ့တွေရဲ့တုံ့ပြန်မှုကအရသားတွေကိုခွဲခြားတာမရှိဘူးလို့လေးလာသုံးသပ်သူတွေကပြောပါတယ်ဟာမတ်စ်အဖွဲ့ရဲ့ကျမ်းမာရေးဌာနကလည်းအစ္စရေးတွေဂါဇာကိုစစ်ဆင်ရေးစတင်ကြတဲ့ကပါလက်စတိုင်းအရသားတွေ4000ကျော်သေဆုံးကုန်တယ်လို့ပြောပါတယ်အစ္စရေးဝန်ကြီးချုပ်နေတာညာဟုကတော့သူတို့ကိုလက်နက်ရောင်းချမှုဆိုင်ငံ့နဲ့ဗြိတိန်အစိုးရရဲ့လှုပ်ရှားဟာရှက်ဖွယ်ဖြစ်တယ်လို့အပြစ်တင်လိုက်ပါတယ်။ဟာမတ်စ်တေဖန်စီသွားတဲ့အစ္စရေးဒါဇဂန်တွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးပြည်တွင်းမှာဝန်ကြီးချုပ်နေတာညာဟုအပေါ်စန့်ကျင်တဲ့ PR တွေပိုတိုးလာတယ်လို့လည်းလန်ဒန်ကောလိပ်ကနိုင်ငံရေးလေးလာသူအန်ဒရီးကယ်ရီကပဲသုံးသပ်ထားပါတယ်။ဒီတော့အတွင်းဂါဇာမှာလူခွင့်ရေးချိုးပေါက်ကျူးလွန်ခဲ့ကြသူတွေလို့စွပ်စွဲခံရတဲ့အမည်မဖော်လို့အစ္စရေးဝန်ကြီးနှစ်ဦးကိုလည်းပိတ်ဆို့တန်ခတ်ကြဖို့ဥရောပသမဂ္ဂ EU နိုင်ငံရေးရာဆိုင်ရာမူဝါဒအကြီးအကဲဂျိုးဆက်ဘိုဝဲကပြီးခဲ့တဲ့သတင်းပတ်ကအဆိုပြုထားပါတယ်။ဒါပေမဲ့လည်းတန်ခတ်ပိတ်ဆို့မဲ့ဆုံးဖြတ်ချက်တိုင်းဟာ EU နိုင်ငံတွေအကြားမှာတညီတညွတ်တည်းဖြစ်ဖို့လိုအပ်ပါတယ်။ဒါပေမဲ့အဲ့ဒီလိုသတ်မှတ်ချက်တွေကိုပြည့်မီခြင်းမရှိပါဘူးလို့လည်းသူကပြောဆိုပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို Nielsen American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကို line to meter ထုတ်လွှင့်မှုအပြင်ကျတို့ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ခုတော့ past အစီအစဉ်တွေစပါမယ်။စီးပွားရေးအကြောင်းမပြောမီ interview နဲ့စကြမှာလေ။ရှမ်းမြောက်စစ်ပွဲအဆုံးရှုံးတွေနဲ့အတူစစ်တပ်လူလားသူတွေကတရုတ်နိုင်ငံကိုစတင်လာတဲ့အခါလူမျိုးရေးထောင်ချောက်ထဲမကြဖို့ဝါရင်တရုတ်မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတို့ကသတိပေးလိုက်ပါတယ်။လက်ရှိအခြေအနေမှာတော့တရုတ်ဆိုအခါတွဲဆုံဆွေးနွေးရေးနဲ့ငြိမ်းချမ်းရေးကိုပဲရှေ့ရှုပဲရှိတယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်ပြည်ခြေဆိုင်ဒေါက်တာလတ်ကျော်စောကိုငြိမ်းချမ်းရေးကဆက်သွယ်မြင်ပြထားပါတယ်
။ DNLA တအောင်းပလောင်တပ်ဖွဲ့ကိုပေါ့နော်ဒီတရုတ်ဒေသအာဏာပိုင်တွေစီကလို့ယူဆရတဲ့အဖွဲ့ကစာပို့ပြီးတဲ့နောက်ပိုင်းမှာဆိုရင်ဒီမိုကရေစီရေလှှရှားကြသူတွေဆိုသူတွေကအစပေါ့နော်ဒီတရုတ်နိုင်ငံစန့်ကျင်ရေးတွေပြောဆိုလာကြတာတွေ့ရပါတယ်ရအဲ့ဒီမတိုင်ခင်ကဖြစ်ခဲ့တဲ့ဒီအနာသိစကောင်းဆောင်ရဲ့ဩဂတ်စ်လ5ရက်မိန်ငော့ပြီးမှဆိုရင်လည်းဒီစတက်ထောက်ခံသူတွေဘက်ကပေါ့နော်နေပြည်တော်ရန်ကုန်နဲ့ဖမ်းလို့မျိုးကြီးမှာတရုတ်နိုင်ငံစန့်ကျင်ပြောဆိုလှှရှားတာတွေ့မြင်ခဲ့ရပါတယ်ဗျ ဒီလိုတရုတ်နိုင်ငံစန့်ကျင်ရေးလှိုင်းမြင့်တက်လာတာအပေါ်မှာဆိုရင်ဒေါက်တာလက်ကျော်စောနေနဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာ
မတော်ဗမာပြည်သူတွေပါဟိုနဝတာနာဖခစ်တဲ့အတယုံနဲ့ပတ်သက်လို့တော်တော်အမြင်မကြည်မလင်တာလည်းရှိတာပေါ့နော်အခြေခံနေတဲ့ရှိတဲ့အခါကျတော့လွဲတယ်လေအဲ့တော့ကျွန်မကြည့်တာဟိုစစ်တပ်ကဟိုရိုဟင်ဂျာနဲ့လှုပ်လိုက်မွတ်စလင်နဲ့လှုပ်လိုက်အခုတခါတယုံနဲ့လှုပ်လိုက်လှုပ်တာအဲကာဘာတပိုင်းတော့အဲ့လိုရိုးရိုးဖြစ်မယ်ထင်တယ်ဒါမဲ့နည်းနည်းလေးဟိုဘလိုခေါ်မလဲဟိုငြိမ်သွားလို့ရှင်တော့နည်းနည်းပို့ပြီးတော့အဲပို့ပြီးပြန်လာမှာပေါ့ဗျာဘသူတွေကဘလိုဆက်လုပ်နေကြလဲဘလိုသတင်းတွေဘာတွေထုတ်နေကြလဲစကားနော်အဲကျွန်မကြားတာတော့ရွှေလေးကအဲပြစ်တဲ့စာပို့တဲ့စာတော့အဲသူတို့လည်းမပို့ပါဘူးလို့ပြောတယ်ဒါပေမဲ့တချို့ Facebook တို့ဘာလို့မှတကယ်ဟိုတော်လိုင်းရေးသမားတွေကိုယ်တိုင်ကဒါကိုသိမယုံဘူးပေါ့ဗျာနော်
ဒီအနေထားကပေါ့နော်အရင်သမိုင်းဖြစ်ရတဲ့လူမျိုးဥပမာ1968တရုတ်ရေခင်းလူမျိုးပေါ့နော်လူမျိုးရေးအတိအယုံဖန်တီးတာမျိုးထိဖြစ်လာနိုင်လားခင်ဗျာ
ဟိုဒီလိုရှိတယ်ဗျာဟိုစစ်ကောင်စီအခုလုံနေသမားတွေကတော့အော်တိတ်မလွယ်လှဘူးလူတွေကမြင်တယ်နော်ဥမာအပြင်ခင်ဗျားတွေ့မလားမသိဘူးအဲတချို့မျိုးတွေရွာတွေကိုဝါပေးတယ်တချို့ကို SSC ပေးတယ်အဲအဲ့ဒါမျိုးတွေက तू ကတမင်လုံတာဗျအဲ့ဒီတိုင်းရင်းသားဟိုနေနေအချင်းချင်းကြားမှာပြိပခါတွေဖြစ်အောင်ဒါပေမဲ့ဒီတစ်ခါတော်တော်ကောင်းတယ်အဲဝါကကျွန်မကြားတာပေါ့နော်ပန်းစားမှာဝါကတအောင်းကို SSC ရလူတွေကိုခေါ်ပြီးတော့အဲဆွေးနွေးကြတယ်အပြန်အလှန်ညှိနှိုင်းကြတယ်အဲ့တော့ဟိုစကောင်စီဟိုခွင်းပြုတ်တဲ့ဗာလဲထောင်ကျောက်တဲ့အတိုင်းကိုအဲမဝင်တော့ဘူးဗျာလူတွေကလည်းမြင်လဲမြင်နေတာ哦အဲ့တော့ဒီတရုတ်ကိစ္စလည်းအဲနည်းနည်းကြာလာရင်တော့မြင်လာပါလိမ့်မယ်ထင်တယ်အဲကျမတို့ကတော့ကိုယ့်ပြည်သူတွေကဒီလိုကိုယ့်တိုင်းချစ်ဒီချစ်စိတ်နဲ့ပေါ့နော်အဲကိုယ့်ကိုစော်ကားသလိုပြောတာမျိုးမခံကျင်တဲ့အမျိုးသားစိတ်ကိုတော့ကျမတို့လည်းသဘောကျပါတယ်သို့တော်လည်းကျမတို့အဲဟိုစစ်ကောင်စီကိုအဲအသာရစေနိုင်တဲ့စစ်ကောင်စီဘက်ကိုအားသာသွားစေနိုင်တဲ့ကိစ္စမျိုးကိုတော့တတိထားတဲ့ထင်ပါတယ်
ဟုတ်ကဲ့ဒီ1960ခုနှစ်များတုန်းကဒီတရုတ်စန့်ကျင်လှိုင်းကိုပြန်ကြည့်ရင်ရောဒီသမိုင်းသင်္ကန်းစာယူစရာနဲ့မြန်မာနိုင်ငံရေးအလှည့်အပြောင်းအချိုးကွေးဆိုရင်ဘာဖြစ်မလဲခင်ဗျ
1960ကတကယ်တော့ဒီလိုဖြစ်တယ်ဗျအဲဗမာပြည်မှာဆန်ရှားပါလို့ရခိုင်မှာဆန်လူပွဲဖြစ်တယ်အဲ့မှာသူတို့ကပြစ်တတ်တာမှာစစ်တွေမှာလူတော်တော်များများတည်တယ်ဗျအဲ့မှာလူတို့ကတိတ်ဆိတ်ဆိုးလာတဲ့အခါမှာသူတို့ကဟိုဒါကိုလူတွေရဲ့ဒေါသကိုလွှဲဖို့အတွက်ဒီဟွန်းင်းကိုလှုပ်တာအဲလူမျိုးရေးအဒီကင်းကိုလှုပ်တာအဲ့တော့လူမျိုးရေးအဒီကင်းလှုပ်တော့68မှာအဲ့လိုလှုပ်လိုက်တဲ့အခါမှာနော်ဘုံနေဝင်းတို့ဘာလို့နောက်ပိုင်းတိတ်ပြီးတော့ဟိုဘယ်လိုခေါ်မလဲသင်္ကန်းစာရသွားတာအဲ့ကာလမှာကျမတို့ဗမာပြည်ကွန်မြူနတီပါတီကနော်တရုတ်ပြည်မှာပေါင်တင်းနေတဲ့လူရှိအဲ့ဒါကဘာလဲဆိုတော့1952လောက်တည်းကဥက္ကဋ္ဌသခင်သားနှုတ်တော်ကဘကိုးယုံမကနေပြီးတော့ပို့လိုက်တဲ့လူတွေအဲ့ဒါပညာသင်နေရင်ကနေ55မှာဗန်တောင်းခွန်င်းကြီးဖြစ်လိုက်တော့ဗန်တောင်းအစည်းအဝေးဖြစ်လိုက်တော့အဲ့လူတွေကပြန်လာလို့မရတော့ဘူးတရုတ်ကပြန်မပို့တော့ဘူးအဲ့မှာပဲသူကထားလိုက်တာအဲ့ဒီလူတွေကိုပြန်ပြီးတော့ဗမာပြည်ကွန်မြူနတီပါတီဆိုအရှိမရောက်အဲ့မှာ68ခုနှစ်မှာကျမတို့အရှိမရောက်စစ်တေတာပြန်ပေါ်လာတာအဲ့ကလေးကဘုံနေဝင်းကသင်္ကန်းစာယူထားတယ်တရုတ်ကိစ္စကိုအများကြီးတည်ထားအောင်နော
်ဟုတ်ကဲ့အခုလက်ရှိမြန်မာနိုင်ငံမှာပေါ့နော်တရုတ်နိုင်ငံဒီအစိုးရဘက်ကစန့်ကျင်လာပြီးမြန်မာလာတဲ့ပုံမှာရောတရုတ်အစိုးရဘက်ကတုံ့ပြန်မှုဆိုရင်ရောဘယ်လိုဖြစ်နိုင်လဲမျှအ
ဲ့တော့အခုကတော့ကျွန်မကြည့်တယ်သူတို့မဆုမဖို့ပဲလုပ်လာတရုတ်ကလည်းဒီတိုင်းတော့ပြန်မလုပ်တော့ပါဘူးဘာဖြစ်လဲဆိုတော့တရုတ်ကညီကုန်းချုပ်ထားပြီးပြီလေဟိုတုန်းကတော့ဥက္ကဋ္ဌမော်ခေတ်ကသူကတော်လှန်ရေးတွေကိုတင်ပို့တဲ့ခေတ်ဖြစ်တာ哦အခုကကြတော့သူတို့ကငញ្ញမ်းစွာအတူရှင်တွဲနေထိုင်ရေးမှုနဲ့သူတို့ကိုယ်တိုင်ကလည်းကုလသမဂ္ဂဝင်ဖြစ်လာတဲ့အခါကျတော့ဒီလောက်တော့ဂူရမာတော့မဟုတ်တော့ဘူးဒါမဲ့ဒီပြဿနာကြီးဖြစ်လာတဲ့အထိတော့တရုတ်ကလည်းအဖြစ်ခံမှာမဟုတ်ဘူးသူပြန်ပြီးတော့သူဟိုနေအဟိုပြေအောင်တော့လုပ်မယ်ထင်တယ်ဟိုလောကဝိုင်းကြီးသွားတာလည်းဝိုင်းကြီးသွားတော့ပြောတဲ့သတင်းစကားခုရမှာဒီလိုပါတယ်လေဟုတ်တယ်မလားတရုတ်နဲ့ဗမာအကြအိုမဲတုတ်တဲ့ဟာတွေတော့သူတို့ခွင့်မပြုဘူးဆိုတာအဲ့ဒါစစ်ကောင်စီကိုသူတို့တတိပေးတာပဲအဲ့တော့တရုတ်ဖြစ်ဘက်မှာလည်းရေးနေတာကြားပြီသူတို့တရုတ်ဆန့်ကျင်ရေးကိုလုပ်နေစစ်တပ်ကလုပ်နေတာတဲ့ဘာဖြစ်လို့လဲဆိုတော့ပြည်သူလူထုကနော်စစ်တပ်ပေါ်မှာမကြည်မနှက်ဖြစ်ထားတာကိုလမ်းလွှဲပေးဖို့လုပ်နေတာလို့ပြောတယ်နော်အဲ့တော့အခုဝိုင်းကြီးကိုယ်တိုင်သွားပြီးရိုးရိုးသွားပြောရပြရတာလေအဲတချို့ အဲဟိုနေ့နေမှာ internet ဒီ website တွေမှာဒီဗမာပြည်မှာရှိတဲ့တရုတ်တွေကိုချိမ့်ချောက်လာလို့ဖြစ်တာเนาะဒါဟိုတရုတ်ကသွားပြီးတော့သူတို့ရဲ့အဲပြည်သူတို့ရဲ့လူမျိုးတွေနောက်သူတို့ရဲ့အဲပစ္စည်းတွေသူတို့ရဲ့စီးပွားရေးတွေကိုအကာအကွယ်ပေးဖို့အဲအကူအညီသွားတောင်းတာကျွန်တော်တို့68လုံးကလည်းအဲတရုတ်တန်ယုံကိုဝင်ပြီးတော့အဲတရုတ်ဟိုဗလာပါရကူတယောက်ကိုဓာတ်နဲ့ထိုးလိုက်တာလေအဲ့ဒါအဲ MIS ကလူပဲလေเนาะနောက်ပိုင်းတယောက်ကလည်းသိပါတယ်ဒီဟာအဲ့တော့အဲ့ဒါမျိုးတွေဘာတွေဖြစ်အောင်လုပ်နေတယ်ထင်တယ်အဲစစ်ကောင်စီဘက်ကလူတွေလမ်းလွဲသွားအောင်ပေါ့เนาะသူတို့ဘုံမှာရှိနေတယ်အခုပြည်ရင်းမှာလည်းစီးပွားရေးကဘာကြီးကတော်တော်ကြက်တာ哦เนาะနောက်ပြီးတော့အဲ့ဟိုဟိုဗာလဲဒီစခုရန်ဥပဒေတွေဘာတွေတင်တဲ့ကိစ္စတွေရောဘာတွေရောဆိုတော့သူတို့လည်းတော်တော်အကြက်တွေ့နေပုံရပါတယ်စစ်ကောင်စီဘက်ကလည်းဟိုဟိုနည်းနဲ့အဲဘာလဲလူမျိုးကြားမုံဒီနဲ့သူလမ်းခွဲဖို့ကြံတာနဲ့တူတယ်အဲရုတ်တရက်တော့အပေါ်ရန်ရိုးရိုးသားသားတချို့ပြည်သူတွေလည်းကိုတိုင်းပြည်ချစ်စိတ်နဲ့ပေါ့နော်ပြောတာဆိုတာတအောင်းကိုပေးတဲ့စာဆိုတော်တော်ရိုင်းပြတာပေါ့နော်ဒါတန်တမာလည်းမဆတ်ဘူးလေ။ရိုင်းပြတော့တော်တော်ထောင်းငနေတော့ဖြစ်တာပေါ့နော်။အဲ့တော့ဒါရိုးရိုးသားသားဒေါသဖြစ်ပြီးပြောကြတာလည်းဖြစ်ခြင်းဖြစ်မှာပေါ့။ဒါပေမဲ့ခဏအနေထိုင်သွားအောင်စောင့်ကြည့်လိုက်ရင်တော့အဲတော်တော်ကျမတို့တကယ်တော်နိုင်ရေးသမားတွေဒီပရစီရေးသမားတွေကသဘောပေါက်လာပါလိမ့်မယ်ထင်တယ်ကြည်ရတ
ာ။ဟုတ်ကဲ့နောက်ဆုံးမေးခွန်းကတော့ဒီတရုတ်နိုင်ငံကဒီ benefits လုံးကိုထိတွေ့ပြီးတော့အကောင့်အမြင်နဲ့ပြောကြရင်တော့ဂျောင်းဝင်ဆစ်ဆက်ပေးတယ်ပေါ့နော်။ဒီအစိုးမညာသူတွေကတော့ဒီဝင်ရောက်ဆွတ်ဖက်တယ်ဆိုပြီးတော့ပြောနေတဲ့ဒီလိုတရုတ်နိုင်ငံရဲ့လုပ်ရက်တွေပေါ်မှာကပေါ့နော်မြမညဉ့်ဉျေးအတွက်ဆိုရင်စစ်မှန်တဲ့အထောက်အကူဖြစ်လာနိုင်ကြရှိလားခင်ဗျ
တရုတ်ကလေဟိုအဲ့လိုသူ့ရဲ့ချင်းကပ်နီးကဗမာပြည်တယ်မဟုတ်ဘူးကိုဟုတ်တယ်အဲယူကရိန်းနဲ့ရုရှားကြားမှာလည်းသူဒီလိုပဲလုံတာပဲနော်အဲအစ္စရေးနဲ့ဟမတ်ကြားမှာလည်းသူဒီလိုပဲလုံတာအဲအီရန်နဲ့ sorry အရေဂျာကြားမှာလည်းသူဒီလိုပဲလုံတာပဲဒါပေမဲ့လို့ဟိုအောင်မြင်သွားတဲ့ဟာတွေလည်းရှိတာပေါ့နော်အဲမအောင်မြင်တဲ့ဟာတွေလည်းရှိတယ်အဲ့တော့ဗမာပြည်နဲ့ပတ်သက်လို့ဘယ်အခါမှအောင်မြင်နိုင်မလဲဘယ်အခါမှအကျိုးရှိနိုင်မလဲဆိုရင်ကျမတို့ပြည်သူလူထုပေါ်မှာပဲမှတည်တယ်ကျမတို့ဒီလိုလူတို့ကဒီစစ်တပ်ကိုပိုင်ပိုင်နိုင်နိုင်တိုက်နိုင်ပြီးတော့เนาะချင်းဝင်ညာပြောင်းသွားနိုင်အောင်တိုက်နိုင်တဲ့တနေ့မှာငញ្ញိုင်းရေးစပွဲပေါ်တော့ရောက်လာမှာပဲအဲ့တော့ဟိုတကယ်အဆုံးဖြတ်ပေးမှာเนาะကျမတို့ဗမာပြည်ရဲ့ငញ្ញိုင်းရေးကိုအဆုံးဖြတ်ပေးမှာကျမတို့ကိုယ့်ပြည်သူတွေပါပဲ
ကိုငញ្ញိုင်းရေးမြင်မြင်ခဲ့တာပါအခုတော့လူမှုရှုခင်းကိုမကြည့်မီမှာစီးပွားရေးကိုကြည့်ကြအောင်ပါအခြေနိုင်ငံကကုမ္ပဏီတစ်ခုက plastic ချုပ်ပစ္ပစ္စည်းတွေကိုစောက်လွှဲရေးလုပ်ငန်းသုံးအခင်းပြားတွေအဖြစ်ထုတ်လုပ်နေပါတယ်။စောက်လွှဲရေးကဏ္ဍမှာတဘာဝပတ်ဝန်းကျင်ပိုပြီးထိန်းသိမ်းကာကွယ်နိုင်ရေးအတွက်ရည်ရွယ်တာဖြစ်ပါတယ်။ AB သတင်းဆောင်ပါကိုဒီပတ်စီးပွားရေးအစီအစဉ်ဖြစ်ပတ်သက်ကြီးထိုက်ကတင်ပြထားပါတယ်။
ရေးလိုက်မှာအလုပ်သမားတွေအလုပ်များနေပါတယ်။စောက်လွှဲရေးလုပ်ငန်းသုံးအခင်းပြားတွေကိုထုတ်လုပ်နေကြတာပါ။ဒါပေမဲ့အသေးချာကြည့်မယ်ဆိုရင်သုံးနေချာကုန်ချမ်းတွေအစားစွန့်ပစ်ပလတ်စတစ်တွေကိုထူးထူးခြားခြားအသုံးပြုနေတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကတော့အီဂျစ်နိုင်ငံရဲ့အစပြုလုပ်ငန်းသစ်ဖြစ်ပြီးလုပ်ငန်းသက်တမ်းသုံးနေရှိပြီဖြစ်တဲ့ Thai Green လုပ်ငန်းကိုတည်ထောင်သူတွေကနည်းပညာသစ်နဲ့စွန့်ပစ်ပလတ်စတစ်တွေကိုသုံးပြီးဘီးလက်မြေမသုံးတဲ့အခင်းပြားတွေထုတ်လုပ်တာဖြစ်ပါတယ်။Thai Green ရဲ့တွဲဖက်တီထောင်သူနဲ့နည်းပညာရရှိချုပ် Khaled Rafet ကအခုလိုပြောပါတယ
်احنا اخترعنا
تمونه بلاستيك စွန့်ပစ်ပစ္စည်းမျိုးစုံကိုအသွင်ပြောင်းပြီးလုပ်ငန်းသုံးနိုင်မဲ့နည်းပညာကိုကျွန်တော်တို့တီထွင်ခဲ့တာပါဘီလတ်မြေအစားအထိုးအဖြစ်သုံးနိုင်ဖို့အတွက်စွန့်ပစ်ပလတ်စတစ်တွေကိုသဘာဝပေါင်းစပ်ပစ္စည်းဖြစ်တဲ့တဲရို့ကြောက်စရစ်ခဲရို့လိုပစ္စည်းတွေနဲ့ပေါင်းစပ်ထားတဲ့ပစ္စည်းတွေကိုထုတ်လုပ်တာဖြစ်ပါတယ်
အမိုက်ပုံးတွေတဲကဓာတ်မဟုတ်လဲလက်မတွေဘောကပလတ်စတစ်အမိုက်တွေနောက်တစ်ခါသုံးပလတ်စတစ်အိတ်တွေနဲ့ပြန်လည်အသုံးပြုဖို့မသင့်တော်တဲ့အစားတောက်ထဲတဲ့ဘူးကွန်တွေကို Thai Green ကအဓိကအသုံးပြုတာဖြစ်ပါတယ်။ကုမ္ပဏီမှာရည်ရွယ်ချက်နှစ်ရပ်ရှိပါတယ်။အီဂျစ်မှာအမိုက်တွေရှော့ချရင်းနဲ့ညဉ့်ဉန်းမှုဖြစ်စေတဲ့ဘီးလက်မြေသုံးအခင်းပြားတွေအစားသုံးနိုင်မဲ့စောက်လုပ်ရေးသုံးပစ္စည်းတွေထုတ်လုပ်နိုင်ရေးတို့ဖြစ်ပါတယ်။Thai Green ရဲ့တွဲဖက်တီထောင်သူနဲ့နည်းပညာရရှိချုပ်
ခလက်ရာဖက်ကအခုလို့ပြောပါတယ
်။ဘင်းနက်ဘလ်မော့စရမော့စရဘီတင်မင်တက်ဖီဟာ
ဒီဂျီမာနှစ်စင်ပလတ်စတစ်စွန့်ပစ်ပစ္စည်းတန်ချိန်၄တသမ၅တန်းလောက်ထွက်ပါတယ်။ပြန်လည်အသုံးပြုဖို့လှုပ်ဆောင်မှုက၁၀ရာခိုင်နှုန်းကနေ၁၅ရာခိုင်နှုန်းကျောင်းမှာရှိပါတယ်။ဒီနှုန်းကအင်းကြီးချင်းနိုင်ငံတွေနဲ့ရှင်ရင်တော့ကောင်းပါတယ်။ဒါပေမဲ့လည်းကွာဟာချက်ကအလွန်များပြီးပလတ်စတစ်စွန့်ပစ်ပစ္စည်းတွေကမလိုလားအပ်တဲ့နေရာတွေအထိပြန့်နှံ့ကုန်ပါတယ်။
ဘီလန့်မြေမတုံးတဲ့အခင်းပြားတွေထုတ်လုပ်မှုနဲ့ Time Green လုပ်ငန်းဟာဆိုရင်စားလို့ရလုပ်ငန်းကဏ္ဍရဲ့တဘာဝပတ်ဝန်းကျင်အပေါ်အကြည့်အကျဲတရမှုကိုရောဘာတက်တာစီရေးမှအထောက်အကူပြုနိုင်တယ်လို့ Cairo က American တက္ကသိုလ်ရဲ့ Environmental Engineering လက်ထောက်ပါပေါက်ခမိုဟာမက်အယ်ဇရက်ကပြောပါတယ်။
طبعا قطاع البناء والتشييد قطاع كبير جدا.
အစားအုံအနေနဲ့စောက်လုပ်ရေးဟာဆိုရင်လုပ်ငန်းကဏ္ဍကြီးဖြစ်ပြီးဓာတ်ရိုက်ရောတော်ဝိုက်တဲ့နည်းနဲ့ပါပစ္စည်းအသုံးပြုမှုများပါတယ်စောက်လုပ်ရေးလုပ်ငန်းသုံးအုပ်ခဲတွေဘီလတ်မြေတံမဏိနဲ့တခြားသောပစ္စည်းတွေထုတ်လုပ်မှုတွေကတဘာဝပတ်ဝန်းကျင်အပေါ်တက်ရောက်မှုဖြစ်စေပါတယ်ဒီပစ္စည်းတွေထုတ်လုပ်မှုကနေကာဗွန်ဓာတ်ငွေ့ထွက်ရှိမှုကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေပါတယ်ဥပမာအားဖြင့်ဘီလတ်မြေ1ကီလိုဂရမ်ထုတ်လုပ်မှုကနေဖန်လောင်အိမ်ဓာတ်ငွေ့ဖြစ်တဲ့ကာဗွန်နိုင်အောက်ဆိုက်1ကီလိုဂရမ်လောက်ထွက်ပါတယ
်ဆောက်လုပ်ရေးနဲ့အင်ဂျင်မြေလုပ်ငန်းဟာဆိုရင်အီဂျစ်စီးပွားရေးဖွံ့ဖြိုးမှုရဲ့မောင်းနှင်အားအဖြစ်ရှုမြင်ကြပါတယ်ဒီလုပ်ငန်းကဏ္ဍနှစ်ခုဟာနိုင်ငံရဲ့2022ခုနှစ်ပြည်တွင်းအသတင်းထုတ်လုပ်မှုရဲ့16ရာခိုင်နှုန်းရှိကြောင်းအီဂျစ်ဗဟိုဘဏ်ရဲ့နောက်ဆုံးထုတ်စည်းင်းတွေကဖော်ပြပါတယ်ကိုင်ရိုမြို့တော်အရှိဘက်49မိုင်အကွာမှာရှိတဲ့ Tigri လုပ်ငန်းငယ်လေးကလစဉ်အခင်းပြား 9,000 လောက်ထုတ်လုပ်ပါတယ်။ Tigri ရဲ့တွဲဖက်တီထောင်သူနဲ့ဤပညာရာရှိချုပ် Khaled Rafat ကအခုလိုပြောပါတယ်။
နာဟလင်းမွန်တက်နယ်ဟိုင်လီဖူဆူဟောဘလော့တ်လ်အင်တာလော့ခ်ဘစ်ဆဟနာ
လက်ရှိမှာအခင်းများတွေထုတ်လုပ်နေတာဖြစ်ပေမဲ့ကျွန်တော်တို့ဤပညာဟာဆော့လုပ်ရေးလုပ်ငန်းသုံးအုတ်ခဲတွေတိုင်းငင်းများတွေတိုင်နဲ့အများဆုံးပြိပုတ်ကသုံးဆောင်တွေလည်းထုတ်လုပ်နိုင်ပါတယ်ကျွန်တော်တို့ဤပညာကထုတ်ကုန်အမျိုးပေါင်း40ကျော်ထုတ်လုပ်နိုင်ပါတယ
်ကုမ္ပဏီစတင်ချိန်ကတည်းကပြည်တွင်းအင်ဂျင်မြေလုပ်ငန်းတွေရဲ့စမ်းသပ်စီမံကိန်းတွေအတွက်အခင်းများတွေထုတ်လုပ်ပေးဖို့အမှားတွေရရှိခဲ့တာပါSODIC စီမံခန့်ခွဲရေးရုံးဝန်တဲကလမ်းကိုခင်းမှုအတွက်အခင်းပြားတွေကိုလည်း Tigri လုပ်ငန်းကြီးကလွန်ခဲ့တဲ့နှစ်နှစ်ကထုတ်လုပ်ခဲ့ပါတယ် SODIC လုပ်ငန်းကြီးရဲ့ဖွံ့ဖြိုးရေးဆိုင်ရာရာရှိချုပ် Ahmed El Halawinga အခုလိုပြောပါတယ်
Our engagement with Tigri is
Tigri ရဲ့ကြွမ်းကျင်မှုနည်းပညာနဲ့အရေးသွေးနောက်အမြင်လှပြီးတော့တိတ်ဆိတ်ဝင်စားစရာကောင်းတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေထုတ်လုပ်လို့ရဲ့သူရဲ့ဆရာထက်တန်မှုတွေကြောင့်ဒီလိုလုပ်ငန်းသစ်တစ်ခုနဲ့ကျွန်တော်တို့ပူးပေါင်းလုပ်ကင်တဲ့ခွင့်လန်းဖြစ်လာတာပါအရေးသွေးမြင့်တဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတစ်ခုအနေနဲ့လည်းမဟုတ်ဘဲနဲ့အမြင်လှတာကြောင့်လည်းပါပါတယ်ကျွန်တော်အနေနဲ့စီမံကိန်းအများပြအကောင့်တဲ့ဖော်ဖို့အတွက်ခွင့်လန်းကြီးတရလည်းရတာဖြစ်ပါတယ်
အီဂျင်နိုင်ငံမှာလက်တလုံးနှစ်ပိုင်းနဲ့အတွင်းပေါ်ထွက်လာတဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဦးစားပေးတဲ့လုပ်ငန်းသစ်တွေထဲမှာ Tigri လုပ်ငန်းလေတစ်ခုအပါအဝင်ဖြစ်ပါတယ်။ Cairo က American Tech တို့ရဲ့ Environmental Engineering လက်ထောက်ပါမောက်ခ Mohammed El Zayek ကတော့ဒီလုပ်ငန်းငယ်တွေချက်ထွင်နိုင်ဖို့အစိုးရဘက်ကပို့ပြီးတော့ထောက်ပံ့ဖို့လိုတယ်လို့ပြောပါတယ်
။ Hatagin nitidi ba fi hawafiz di sharikat
တီထောင်စလုပ်ငန်းတွေကိုအခွန်ဖြစ်စေဒါမှမဟုတ်လဲဘဏ္ဍာရေးထောက်ပံ့မှုဖြစ်စေငွေကြေးခံစားခွင့်တွေပေးဖို့လိုအပ်ပါတယ်။ဒါမှလည်း Egypt ဈေးကွက်မှာဆက်ပြီးရှင်သန်ကြီးထွားနိုင်မှာဖြစ်ပါတယ်။တချိန်တည်းမှာပဲစောက်လို့ရေးလုပ်ငန်းကြီးတွေနဲ့ဝယ်ယူသုံးစွဲသူတွေအနေနဲ့ဈေးကွက်မှာဒီလိုရွေးချယ်စရာတွေရှိတဲ့ဆိုတာကိုပို့ပြီးသိရှိအောင်လုပ်ဖို့လည်းလိုအပ်ပါတယ်
။ပလတ်စတစ်ဖြတ်စာတွေနဲ့သဲတွေပေါင်းထားတဲ့မီးခိုးရောင်အနှစ်တွေကိုပုံသွင်းဆက်ထည့်ကိုထည့်ရပါတယ်။အဲ့ဒီနောက်မှာတော့အပိုစားတွေကိုဖြတ်ထုတ်လိုက်တာနဲ့တဘာဝပတ်ဝန်းကျင်နဲ့ကန့်ညီတဲ့ထုတ်ကုန်တွေရရှိလာပါတယ်ရှင်။
မတကင်တရားစီဝါရေးအစီအစဉ်မှာအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်လူတွေရဲ့စိတ်ခံစားချက်နဲ့ပန်းတွေကဆက်ဆက်နေတယ်လို့ပန်းကုထုံးပညာကဆိုပါတယ်ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပန်းတွေကစစ်သိမြင်အောင်လုပ်တဲ့အရီပန်းကုထုံးကြောင်းပန်းကုထုံးအထူးပြုဆရာမမတ်မွန်မြတ်ကိုမတ်ဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာမေးမြန်းထားပါတယ်
အားလုံးတွေစိတ်ရောကိုယ်ပါအေးချမ်းနဲ့နှစ်သက်ဖြစ်ကြပါစေရှင်
နှစ်သက်မှာတောကအမောတွေကနေခဏကဲဝေးအောင်လို့ပန်းကလေးတွေနဲ့ကုစားကြည့်ဖို့ဒီတစ်ခါစီစဉ်ထားပါတယ်။ပန်းကလေးတွေတိုင်းမှာသူ့စွမ်းနဲ့သူရှိကြတာကြောင့်ဒီပန်းလေးတွေရဲ့စွမ်းအားတက်ရောက်မှုနဲ့ကိုယ့်ရဲ့စိတ်ကိုပျော်ရွှင်အောင်ငြိမ်းချမ်းအောင်လို့လုပ်နိုင်မဲ့ပန်းကူထုံးတွေနဲ့ဖြစ်ပါတယ်။ကိုယ့်ရဲ့စိတ်ခံစားချက်ကိုဒီပန်းကလေးတွေကနေတဆင်မြင်အောင်ပုံဖော်ကြည့်ပြီးတော့မှစိတ်သက်သာရာရအောင်လုပ်နိုင်မယ်နည်းလို့လည်းပြောလို့ရနိုင်ပါတယ်။ဒီအကြောင်းပြောပြမဲ့သူကတော့ Ikebana Japan Pantoni ကျွမ်းကျင်သူတစ်ယောက်ဖြစ်တယ်လို့ဒီပန်းကုထုံးအထူးပြုဆရာမမတ်မှုများဖြစ်ပါတယ်ရှင်။
ဒီမှာဂျပန်ရိုးရာ Ikebana Pantoni ဆိုတဲ့ဥစားရှိတယ်ပေါ့နော်။အဲ့ဒီထဲမှာမှ Ohara style ဆိုတဲ့အဲ့ဒီသူ style မျိုးစုံရှိတယ်မှာ Ohara style ဆိုတဲ့ဟာကိုလေ့လာနေတာပါ။2008ခုနှစ်လောက်ကနေစလေ့လာပြီးတော့အခုလောလောဆယ်မှာတော့သူတို့သတ်မှတ်ထားတဲ့ Four Term Master Course ကိုတက်နေပါတယ်။ Four Term ဆိုတာကစတုထအဆင့်ပေါ့နော်မြန်မာလိုပြောလို့ရှိရင်စတုထအဆင့်။နောက်ဆုံး level ကပထမအဆင့်အထိကိုတစတုထတတိယဒုတိယဆိုပြီးတော့အဆင့်ဆင့်တက်သွားပါတယ်။အဲ့စတုထအဆင့်မတိုင်ခင်မှာကတော့သူများတွေကိုပြန်သင်ပေးလို့ရတဲ့ instructor အဆင့်ကိုရထားပြီးပြီပေါ့နော်။နောက်ပြီးတော့ပန်းကုထုံးအနေနဲ့ကတော့ဒီလွန်ခဲ့တဲ့နှစ်နှစ်လောက်ကမှစပြီးတော့လေ့လာဖြစ်တာပေါ့နော်။ဂျပန်နိုင်ငံမှာရှိတဲ့နည်းတမျိုးပါပဲ။အဲလောလောဆယ်တော့အဲ့ဂျပန်နိုင်ငံကနေပြီးတော့မှ online ကနေသင်ယူထားပြီးတော့ပန်းကုထုံးဒီ instructor ပေါ့နော်။ပန်းကုထုံးပညာရှင်ဖြစ်မဲ့သူတွေကိုပြန်သင်ပေးလို့ရတဲ့အဆင့်အထိအသိပ္ပယ်လက်မှတ်ရထားပေးတာဗျာ
။အဲ့လိုမျိုးဒီပန်းနေအကြောင်းကိုကြောကြောချင်ချင်သိသူတယောက်အနေနဲ့မေးချင်ပါတယ်ဆိုတော့ပန်းနေရဲ့ဒီပေါ့နော်အရာအနက်တို့ရဲ့ပုံစံကလူတွေရဲ့စိတ်ပေါ်မှာဘလောက်ထိတို့တက်ရောက်မှုရှိတယ်လဲဆိုတာအောင်လဲပြောပြပါလားရှင်
ပန်းလို့ပြောလိုက်လို့ရှိရင်ဒါကျမတို့မြန်မာလူမျိုးတွေနဲ့ရင်းနှီးပြတာပေါ့နော်။ဥမာဖျားပန်းထူတာပဲဖြစ်ဖြစ်ဖျားเจ้าမှာပန်းလာစင်တာပဲဖြစ်ဖြစ်ဒီကိုယ့်အနေအိမ်မှာပန်းလေးတွေစိုက်ထားတာပဲဖြစ်ပန်းမြင်လို့ရှိရင်စိတ်ကြည်ညိုမှုရှိတယ်ဆိုတာကဒါလူတွေမှာငကိုတွေကရှိထားပြီးသားခံစားချက်တစ်ခုပေါ့နော်။ဒီပန်းကုထုံးအနေနဲ့အထူးသဖြင့်ဒီအခဲပါနာဆိုတဲ့ဟာကတော့ပန်းအလှဆင်တဲ့ဒီဇိုင်းပုံစံပေါ့နော်။တဘာဝကိုအလှပြန်ပြီးတော့တရုပ်ဖော်ယူတာဖြစ်ပေမဲ့ကျမအခုလေ့လာထားတဲ့ပန်းကုထုံးကတော့စိတ်ဓာတ်မာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့နှိစက်ဘာဖြစ်လို့လဲဆိုတော့ဒီပန်းကုထုံးမှာတုံးတဲ့နီကပန်းကိုပြင်လို့ရှိရင်ထိတွေ့ခံစားပန်းအစ်စ်ပေါ့နော်ပန်းအစ်စ်ကိုထိတွေ့ခံစားရပြီဆိုလို့ရှိရင်လူတွေကဒီအုံနောက်ထဲမှာတုံ့ပြန်မှုတစ်ခုပြုလုပ်လေးရှိတယ်။အဲ့ဒီအုံနောက်ရဲ့တုံ့ပြန်မှုကဘာလဲဆိုလို့ရှိရင်စိတ်ကတင်းကျပ်နေရဲဆိုလို့ရှိရင်ဖြေဖြော့တယ်။အရန်ကိုရိုးရဲပြီးတော့စိတ်အင်အားမရှိဘူးဆိုလို့ရှိရင်စိတ်အားကိုတင်ပေးတဲ့သဘောမျိုးပေါ့နော်။အဲ့လိုမျိုး response ရှိတယ်ဆိုတာမျိုးကိုဒီဂျပန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေကလေ့လာထားတာမျိုးတွေရလတ်တွေလည်းရှိတယ်။အဲ့လိုရလတ်ကိုအခြေခံပြီးတော့ဒီပန်းကုထုံးဆိုတာကိုဒီထွင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကျမတို့ဒီတိုင်းထိတွေ့ခံစားနေတဲ့ဒီပန်းနေတဲ့ထိတွေ့ခံစားရတယ်မပန်းလေးမြင်လို့ချစ်ဖို့ကောင်းလိုက်တာစိတ်ချမ်းသာလိုက်တာဖျားပန်းတတ်ပယ်လိုက်တာဆိုတဲ့ခံစားချက်မျိုးတွေကဒီလူတွေရဲ့အုံနောက်ရဲ့တုံ့ပြန်မှုကနေလာတဲ့ဟာဆိုပြီးတော့ပြောလို့ရပါတယ
်ဟုတ်ဟုတ်အဲ့တော့ပြောချင်တာကတော့ဒီပန်းနေရဲ့ပေါ့နော်လူတွေရဲ့စိတ်အပေါ်တက်ရောက်နိုင်စွမ်းနဲ့ဒီစိတ်ကိုပြေပြောင်းအောင်ကုသတဲ့နည်းလို့ပန်းကုထုံးကိုပြောရရမယ်ထင်ပါတယ်အဲ့ဒါဆိုရင်
ဟိုကုထုံးလို့ခေါ်ပေမဲ့စေးကုတာတဲ့နီးဆိုတာအထက်ဒီကိုယ်စိတ်ရဲ့ကျမ်းမာရေးပေါ့နော်ကိုယ်စိတ်ကျမ်းမာရေးကိုကိုကိုကိုအတိမပြုဖို့ဝင်ပေါက်တစ်ခုအနေနဲ့လို့ကျမတို့ပို့ပြီးတော့ပြောချင်ပါတယ်ဟိုကိုယ်မှာစိတ်ပြဒနာစိတ်ကျမ်းမာရေးပြဒနာမရှိဘူးဆိုတဲ့လူတွေကိုယ်မှာစိတ်ပင်ပန်းနေအတင်းတင်းကြပ်ကြပ်ခံစားနေရတယ်အနေတိုင်းအလုတ်ပင်ပန်းတဲ့လူမျိုးဘလို့လူမျိုးဝင်ဆိုပေါ့နော်အမျိုးသားအမျိုးသမီးမရွေးဒီပန်းနဲ့အဲထိတွေ့ခြင်းအပြင်ကိုယ်စိတ်ထဲမှာဘာတွေဖြစ်နေလဲပထမအဆုံးအစင်အနေနဲ့သိနိုင်တာပေါ့နော်အဲ့ဒီဟာမျိုးကိုသိနိုင်ဖို့အတွက်ဥပမာကောင်ဆယ်လင်းလည်းမသွားခြင်းဘူးစိတ်ကျမ်းမာရေးဆရာဝန်ရှိလဲသွားဖို့ကိုယ်ကလည်းတွန့်နေတယ်ဆိုလို့ရှိရင်စမ်းသပ်ကြည့်နိုင်တဲ့နည်းတစ်ခုလို့တော့ကျွန်မပြောချင်ပါတယ်
ဆိုမြန်မာနိုင်ငံမှာတော့တော်တော်များများပန်းဆိုလို့ရှိရင်တော့နှင်းစီနီနီပေါ့လေနော်နှင်းစီနီနီတို့နောက်တစ်ခါနှင်းစီပန်းပတ်ရောင်တို့ဆိုတော့အဲ့နှင်းစီနီနီရဲ့အစွမ်းတက်တိဆိုရင်ရောဒီပန်းကုထုံးမှာဘယ်လိုမျိုးပြောထားလို့ပြောထားပါလဲရှင
်နှင်းစီအနီကတော့ဒါဟိုလူတိုင်းမြင်တာနဲ့လည်းခံစားကြည့်လို့ရမယ်ပေါ့နော်နှင်းစီအနီကဟိုမြင်တာနဲ့အပူဓာတ်ကိုထုတ်တာမျိုးအရန်တောက်တောက်ပပဖြစ်နေတာမျိုးပြောကြတယ်ဖက်ရှင်တို့ဒီလူအချစ်ပေါ့နော်အချစ်ကိုတရုပ်ဖော်တဲ့ပန်းဆိုပြီးတော့ဒီသုံးလေးရှိတယ်အဲ့ဒီလိုပါပဲနောက်တစ်ခုကျမကသဘောကျတယ်နေ့စဉ်နဲ့ပတ်သက်ပြီးကျမသဘောကျတယ်အဲဒီပြောလေးရှိအစွမ်းကပေါ့နော်ဒီကပ်ပြားမှာရေးထားတယ်ကျမဖတ်ပြဒီပန်းကိုသဘောကျနေတဲ့သူကတဲ့ pressure ပေါ့နော်ကိုယ့်ပေါ်မှာရှိနေတဲ့ pressure ဥပမာဆောင်းမွေးအောင်မှဖြစ်မယ်ဒီခေတ်ခေတ်ကိုကြော်လှမ်းအောင်ဖြစ်မယ်ဆိုအဲ့လို pressure မျိုးကိုကြော်ကျင်နေတဲ့အချိန်မျိုးမှာနေ့စဉ်အနေရောကြတတ်တယ်နောက်တစ်ခုကကြတော့ကို့မှာရှိမနေတဲ့အင်အားပေါ့ဥမာကို့မှာတုံ့ရပဲရှိနေတယ်တစ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့အချိန်မျိုး ကြီးကြီးမားမားကျော်သွားတယ်တိတ်ကနေပြီးတော့နှစ်ဖြစ်အောင်လုပ်တဲ့ဟာကနည်းနည်းလွယ်ပြိမ့်မယ်တုံညာနေပြီးမှတိတ်ဖြစ်အောင်လုပ်တဲ့ခါမှာအဲကျွန်တော်တို့ဒီလိုမျိုးတွန်းကန်ထုတ်ပြီးတော့ယူလာတဲ့အင်အားမျိုးကိုလိုအပ်နေတဲ့အခြေမျိုးမှာဒီနည်းစီအနေကိုမျက်စီတရားနေမထွက်ဘဲနဲ့သဘောကျနေတတ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေမှာဒီနည်းစီအနေကိုအခုမှကိုယ့်ရဲ့အနာမှာအလှထိုးထားတာမျိုးပဲဖြစ်ဖြစ်အဲဒါမှမဟုတ်လို့ရှင်ဖျားပန်းတင်ထားတာမျိုးပဲဖြစ်ဖြစ်အဲလုပ်လို့ရှိရင်ဒီနည်းစီအနေလေးကနေပြီးမှငါ့ကိုအင်အားပေးနေပါလားဆိုတဲ့ခံစားချက်မျိုးဆိုတဲ့ငါ့မှာဒီလိုအင်အားရှိပါလားငါဒီလိုအင်အားကိုတောင်းတနေငါ့မှာလိုအပ်နေဆိုတော့ပြန်ပြီး remind လုပ်ပေးတဲ့အနေနဲ့ကိုယ့်ရဲ့စိတ်ကိုပြန်ပြီးတော့ဟိုနှစ်သိမ့်ပူဇော်ပေးနိုင်တာပေါ့နော်အဲ့လိုမျိုးခံစားချက်ကိုပေးနိုင်ပါတယ
်ပန်းနေလို့ပြောလိုက်လို့ရှိရင်တော့အလုံးကပန်းဆိုရင်ဒါအမျိုးသမီးတွေနဲ့ပဲဆိုင်နေဆိုပြီးတော့မှအများလက်ခံထားကြရပေါ့လေဆိုတော့အမျိုးသားရဲ့အနေနဲ့လည်းအခုလိုမျိုးဒီပန်းနေအရွယ်စိမ့်နေရဲ့စွမ်းအားနဲ့ကိုယ့်ရဲ့စိတ်ကိုဒီကုစားနိုင်တယ်ဆိုတာမျိုးစိတ်ဝင်စားလောင်ပေါ့နော်ဘယ်လိုမျိုးဆွဲဆောင်လို့ရနိုင်မလဲရှင
်ကျမရဲ့တဲ့ client ပေါ့နော်ကျမရှိလာပြီးတော့ကောင်းစင်းယူတဲ့သူတွေမှာလည်းအမျိုးသားတွေပါပါတယ်ခိုင်ကြလို့ရှိရင်အမျိုးသားတွေထိုးထားတဲ့အဲလက်ရပေါ့နော်သူတို့ကိုပန်းထိုးခိုင်းရတယ်ပြောတယ်သူတို့ရဲ့လက်ရပို့ပြီးတော့ကျမတို့ထိုးတာထက်တောင်ပိုလှနေတာမျိုးရှိတယ်လို့နောက်ဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်ဒီပန်းကူထုံးကိုစခဲ့တဲ့2017ဆိုတာကဂျပန်နိုင်ငံမှာဆူနာမီဖြစ်ပြီးတော့ငရင်ကြီးကြီးလှုပ်ခဲ့တဲ့ခုနှစ်ပါအဲ့ဒီတုန်းကအဲ့ဒီဒေတာမှာတကယ်တမ်းငရင်ခံခဲ့ရတဲ့လူတွေကိုတွားပြီးတော့ဒီပန်းကူထုံးတွားလောက်ပြီးတဲ့ခါမှာအမျိုးသားအမျိုးသမီးရဲ့ဒီပန်းကူထုံးကိုစမ်းကြည့်ကြရင်အဲ့ဒီဒေတာမှာဥဆောင်ပြီးအခုလောလောဆယ်လုပ်နေတာကအမျိုးသားပါအသက်60လောက်ရှိပြီလို့ကျမထင်ပါတယ်ဟိုပန်းလို့ပြောလိုက်လို့ရှိရင်အမိန်ကလေးတွေနဲ့ဆိုင်နေအမျိုးသမီးနဲ့ဆိုင်နေလို့ပြောပေမဲ့အမျိုးသားတွေရဲ့မှာလည်းစိတ်ကြမ်းရေးဆိုတာရှိတယ်စိတ်ကြမ်းရေးအရေးကြီးမှုရှိတဲ့အတွက်ကြောင့်မို့လို့ဟိုပန်းအကြောင်းပန်းမို့လို့မိန်းမနဲ့ပဲဆိုင်နေလို့မတွေးကြည့်ပဲနဲ့ကိုယ့်ရဲ့စိတ်ခံစားချက်ကိုကိုယ်အလွယ်တကူသိနိုင်မယ်ဥပမာခြေလှမ်းတစ်ခုအနေနဲ့ပေါ့နော်စမ်းသပ်ကြည့်နိုင်ပါတယ်
ပန်းကူထုံးအထူးပြုစရာမှာမတ်မော်မြတ်ဖြစ်ပါရဲ့ရှင်။ပန်းတွေရဲ့ကုစားနိုင်စွမ်းနဲ့လူတွေရဲ့ဒီပြက်လဲရှင်သန်နိုင်တဲ့အေအားတွေပေါင်းဆက်ပြီးတော့မှနာကျင်မောပန်းနေတဲ့နှလုံးသားတွေပြန်လဲကောင်းမွန်လာအောင်မွေးမြူနိုင်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မဆုမြတ်မော်ပါ
။အမေရိကန်ပြည်အောင်စုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်နဲ့ရီပဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားစတိုဘွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည8နာရီခွဲအချိန်ကစပြီးတော့3နာရီကြာထုတ်လွှင့်မယ့်ဒီအထူးအစီအစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကာမလာဟဲရစ်နဲ့Republican သမ္မတလောင်း Donald Trump တို့ရဲ့စကားစစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင်။
โอเคตําราลองนูเยสกาสิทโทเวโหเมมาနိုင်ငံအချိန်ဗိုလ်ဒူးမနဲ့9နာရီမှာစတင်ထုတ်နေမှာပါအခုတော့သတင်းကြေကျုပ်ကိုပြောပြပါမယ်ဆီးရီးယားနိုင်ငံရဲ့အစ်ရွေးကတနင်္ဂနွေနေ့ညမှာတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ18ဦးထိတိုးလာပြီးဒဏ်ရာရသူဒါဇင်နဲ့ချီရှိတယ်လို့ဆီးရီးယားကျမ္မာရေးဌာနကတနင်္လာနေ့မှာပြောလိုက်ပါတယ်အစ္စရေးရဲ့ပြည်မှာနေရာတွေထဲမှာလက်နက်တီထွင်ထုတ်လို့ရည်သူတွေနဲ့ဌာနတစ်ခုလည်းပါဝင်တယ်လို့စစ်ပွဲဆောက်ကြီးရဲ့အဖွဲ့တစ်ခုကဆိုပါတယ်။ဆီးရီးယားကတော့အရက်သားတွေရဲ့နေရာလဲပြည်မှာအထားခံခဲ့ရတယ်လို့ပြောပါတယ်။ရုရှားနိုင်ငံအတွက်ပဲ့ဒိန်ဒုံလက်နက်တွေထောက်ပံ့နေတာကိုကန့်ကွက်ဖို့အီရန်ကောင်စစ်ဝင်ရှာရီယာအမှုဇေကောကိုစင့်ခေါ်ခဲ့တယ်လို့ယူကရိန်းနိုင်ငံရေးဝန်ကြီးဌာနကတနင်္လာနေ့မှာထုတ်ပြန်ပါတယ်။ရုရှားကိုဒုံးကျည်တွေပေးပို့ခဲ့တယ်ဆိုတဲ့အတည်ပြုချက်ဟာတနင်္ဂနွေဆက်ဆံရေးပေါ်ကြီးမားတဲ့အကျိုးဆက်တွေဖြစ်လာနိုင်မယ်လို့ကောင်စစ်ဝင်ကိုပြည်မြင့်ဌာနသတိပေးခဲ့တဲ့အကြောင်းဝန်ကြီးဌာန Telegram လူမှုစာမျက်နှာမှာဖော်ပြပါတယ်။ဂျာမနီမှာတော့ဂျာမနီနိုင်ငံတဲ့တရားမဝင်ဖို့စ조사ဓာတ်တွေကိုကင်တွယ်ပြီးအစိုးရတွေရဲ့ချိန်ချောက်မှုကနေကောက်ွက်ဖို့နိုင်ငံလာမကဘူးနိုင်ငံအများပြရဲ့ Netzgate အားလုံးကိုယာယီထိန်းချုပ်ဖို့ဂျာမနီပြည်ထောင်ဝန်ကြီးကတနင်္လာနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။ပြင်သစ်လူဇမ်ဘော့နယ်သာလန်ဘယ်လ်ဂျီယမ်ဒိန်းမတ်နိုင်ငံတို့နဲ့ဂျာမနီရဲ့ Netzgate တွေကို6လကြာထိန်းချုပ်ပေးအကြောင်းပြည်ထောင်ဌာနကဥရောပတပ်ပါ EU ကိုတနင်္လာနေ့ကအကြောင်းကြားခဲ့တယ်လို့ Nancy Fraser ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပိုလန်ချက်ပြည်သူ့တပ်ပြတော်နိုင်ငံ Austria Switzerland နိုင်ငံတို့နဲ့ NASA ကိတ်ပေးမှလည်း Germany နိုင်ငံကကတ်တက်ချက်တွေသတ်မှတ်ထားပြီးဖြစ်ပါလေခင်ဗျာအခုတော့အစည်းအဝေးကိုဆုံးသတ်ပါစီဒီနေ့အင်္ဂါမနေ့အစည်းအဝေးထုတ်လွှင့်မှုကမှတ်သိမ်းထိုက်ပါ VOA ရုပ်သံရဲ့မနေ့ပိုင်းအစည်းအဝေးကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေအပြင်ဆက်လောင်းကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနေပြောရဲမော့ချစ်ချင်းပေါ်ကျွတ်တဲ့ဘဝလှပတဲ့ကာလတွေမနေ့အမြန်ရောက်ရှိကြပါစေကျွန်တော်တမောင်သားပါ